Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစပြီးထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတောက်ကြညပိုင်းသတင်းတွေကိုရှားဖောက်နေတူကြီးညာပေးမှာဖြစ်ပါတယ်။ရုရှားနိုင်ငံပေါ်တန်ခတ်အရေးယူမှုအတိအချမှတ်ဖို့ကြာသပတေးနေ့ကအမေရိကန်လွှတ်တော်မှာမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကဒီကနေ့ပြောလိုက်ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝဇ်ရှာရီဖ်ယာဒူကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ H1N1 တုတ်ခွေးရောဂါစမ်းသပ်စစ်ဆေးတဲ့ဇီဝရီနဲ့ကိရိယာတွေကိုအကူအညီပေးဖို့မြန်မာနိုင်ငံကကမ္ဘာ့ကျန်းမာရေးဖွဲ့ချုပ် WHO ကိုပန်ကြားလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညဘက်မှာကြားဖို့ရှိပါတယ်ဗျာ
။အခုညနားဆင်ရမယ့်သတင်းတော်တွေထဲမှာတော့ H1N1 ရာသီတုတ်ကွေးရောဂါဖြစ်ပွားမှုကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေအစဉ်ကိုမတတ်မှတ်သေးတဲ့အကြောင်း
အိန္ဒိယနိုင်ငံမှာလည်းပြည်ခဲ့တဲ့ဂျပန်က600လောက်ဖြစ်တဲ့ဇန်နဝါရီလပိုင်း post pandemic ဆိုတော့သူကကာယောဂါဟိုပါပန်ဒမစ်ကြီးမဟုတ်တဲ့အတွက်အရေးပေါ် public emergency လို့မတတ်မှဘူးခင်ဗျမတတ်မှဘူးအဲ့လိုတတ်မှဖို့ရတော့
ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာတဲ့အဖွဲ့အနေနဲ့အရင်ဆုံးကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အစီရင်ခံစာကိုလေ့လာဖို့ကော်မရှင်တဦးရဲ့ကော်မရှင်အဖွဲ့ဝင်တဦးရဲ့တိုက်တွန်းချက်ရှမ်းပြည်ညီညွတ်ရေးကော်မတီကထိုင်းနိုင်ငံမှာကျင်းပမဲ့အစည်းအဝေးကိုမြန်မာတန်ယုံကပိတ်ပင်တာကိုအလှည့်ကျသဘာဝတူ RCSS အဖွဲ့ကနိုင်ငံတော်အတိုင်ပင်ယုံကိုစာရေးသားပေးပို့ခဲ့တာစတဲ့သတင်းလွှာတွေကိုနားဆင်ကြမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှာဖောင်တို့ကြီးညာပါမယ်ရှင်
ရုရှားနိုင်ငံပေါ်တန်ခတ်ရေးယူမှုအသစ်တွေချမှတ်ဖို့မနေ့ချက်တော်ရင်းကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာပဲပြောဆိုလိုက်ပါတယ်ဒီတန်ခတ်ရေးယူမှုအသစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေပေါ်မှာဝင်ရောက်ဆွတ်ဖက်လွှင့်ရာကြတာကိုဖော်ပြနေတာဖြစ်တယ်လို့လည်းဆိုပါတယ်မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စွဝင်ရုံးတွေမှာအလုပ်လုပ်နေကြတဲ့ဒီပညာဆိုင်ရာဝန်ထမ်းတွေနဲ့တန်နမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားရဲ့တန်နမန်တမ်ဘတ်တီနဲ့ဤပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျအတိုင်းပဲထားဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်။ရုရှားနိုင်ငံတစ်ခုတည်းသာမကအီရန်နဲ့မြောက်ကိုရီးယားနိုင်ငံတွေအပေါ်မှာပါတန်ခတ်အရေးယူမှုအသစ်တွေချမှတ်မဲ့ဥပဒေမူကြမ်းတစ်ရပ်ကိုအမေရိကန်အထက်လွှတ်တော်ကမနေ့ကြာသပတေးနေ့တုန်းကအတည်ပြုခဲ့တာဖြစ်ပါတယ်။အောက်နယ်ထက်လွှတ်တော်နှစ်ရပ်ကြာညီနိုင်ကြပြီးတဲ့နောက်ဥပဒေမူကြမ်းကိုထောက်ခံမဲ့98မဲကောက်ငွက်မဲ့9မဲနဲ့အထက်လွှတ်တော်ကအတည်ပြုလိုက်တာဖြစ်ပါတယ်ခင်ဗျာ။
သက်တမ်းခုနှစ်နှစ်ရှိပြီဖြစ်တဲ့ Obama Care လို့ခေါ်တဲ့ဇင်းနှုံးသက်တာတဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီကနေ့မနေ့အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်းမဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားပါတယ်။ဒီမိုကရက်လွှတ်တော်အမတ်တွေနဲ့အတူ Republican အမတ်တချို့ကကန့်ကွက်မဲထည့်ခဲ့တာကြောင့်အခုလိုရှုံးနိမ့်ခဲ့ပြီးသိပ်မကြခင်မှာပဲသမ္မတ Donald Trump ကအရင်တုန်းကပြောဆိုထားတဲ့အတိုင်း Obama Care အလုပ်မဖြစ်တော့ဘဲကြာရှုံးသွားပြီးတဲ့နောက်မှာတခုခုဆက်လုပ်ကြဖို့ဆိုတာမျိုး Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ Republican လွှတ်တော်အမတ်တွေက Obama Care တစ်စိတ်တစ်ပိုင်းကိုပယ်ဖျက်နိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်ဖို့မဲခွဲဆုံးဖြတ်ရမှာ49မဲ50မဲနဲ့ရှုံးနိမ့်ပြီးဒီမိုကရက်နဲ့အတူ Republican အထက်လွှတ်တော်အမတ်3ဦးကကန့်ကွက်မဲ့ပေးခဲ့ရမှာ Arizona ပြည်နယ်အထက်လွှတ်တော်အမတ် John McCain ကလည်းပါဝင်ပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Republican အထက်လွှတ်တော်အမတ် Mitch McConnell ကအခုလိုရှုံးနိမ့်ခဲ့တဲ့အပေါ်စိတ်ပြက်လက်ပြက်ဖြစ်မိကြောင်းပြောဆိုပြီးဒီမိုကရက်လွှတ်တော်အမတ်တွေအပေါ်မှာလည်းစိတ်ပြက်နေပုံပေါ်ပါတယ်။ဒီမိုကရက်တွေအနေနဲ့အခုလိုအောင်ပွဲခံနေချိန်မှာပဲ American တွေအနေနဲ့ဒီဥပဒေကြောင့်ခက်ခဲတွေရင်ဆိုင်နေရတာမျိုးကနေတက်တာရရစီဖို့လိုအပ်တယ်လို့မက်ကော်နာကပြောပါတယ်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချက်ရှူမာကတော့ဥပဒေအတည်မပြုနိုင်တာကြောင့်သူတို့အတွက်ဆိုတာထဲအမေရိကန်တွေအတွက်စိတ်သက်သာရရခဲ့ပြီးအိုဘားမားခဲကိုပို့ပြီးပြေဆုံးကောင်းမွန်အောင်ပူးပေါင်းဆောင်ရွက်နိုင်ဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်ရှင
်ပါကစ္စတန်နိုင်ငံဝန်ကြီးချုပ်နဝဇ်ရှာရီဖ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မတင့်တော်တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပြီးမကြာခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာပါတယ်။တရားရုံးရဲ့ဆုံးဖြတ်ချက်ထဲမှာမစ္စတာရှာရစ်ဟာ2013ခုနှစ်ရွေးကောက်ပွဲအတွက်သူ့ကိုအဆိုပြုတင်သွင်းတဲ့စာရွက်စာတမ်းတွေထဲမှာသူနိုင်ငံသားမှာတခါမှမထုတ်ပဲတင်ထားခဲ့တဲ့သူ့ရဲ့ပိုင်ဆိုင်မှုတွေကိုစည်းရင်းပြဖို့ပြက်ကွက်ခြင်း ကျန်းသစ်စာချိန်ဆိုတုန်းကမမမကန်ထွက်ဆိုခဲ့ပြီးယူသားမှုမရှိတာကြောင့်လွတ်တော်အမတ်တဦးဖြစ်ဖို့အရေးချင်းမပြည့်မီဘူးလို့ပြောထားပါတယ်။ဒီမိုကရေစီနီးကျလုပ်ငန်းဆောင်ရွက်တဲ့အနေနဲ့ပါကစ္စတန်နိုင်ငံရဲ့သမ္မတကဖွဲ့စည်းပုံအခြေခံဥပဒေပါအချက်အလက်တွေတိုင်လိုက်နာဆောင်ရွက်ဖို့လိုအပ်တယ်လို့လည်းတရားရုံးကပြောပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေရမစ္စတာရှာရစ်ရဲ့အစိုးရအဖွဲ့ကိုဖျက်သိမ်းပြီးဝန်ကြီးချုပ်တစ်ကိုရွေးချယ်ဖို့ပါကစ္စတန်သမ္မတကိုအောက်လွှတ်တော်ကအဆိုပြုတောင်းဆိုလာမှာဖြစ်ပါတယ်ခင်ဗျာ
။အစ္စရေးနိုင်ငံဂျေရုဆလင်မြို့ကဂျူးနဲ့မွတ်စလင်တွေပိုင်ဆိုင်မှုအငင်းပွားနေတဲ့ဝတ်ပြုဆုတောင်းတဲ့နေရာမှာဒီကနေ့တောက်ကြာနဲ့လာရောက်ဝတ်ပြုဆုတောင်းကြတဲ့သူတွေအနေနဲ့ပိုပြီးအာရုံစိုက်ခံရမှုရှိပါတယ်။မွတ်စလင်တွေက Noble Sanctuary လို့ခေါ်ဆိုပြီးဂျူးတွေက Temple Mount လို့ခေါ်ဆိုတဲ့ဝတ်ပြုဆုတောင်းတဲ့နေရာမှာဂျူးတွေကလုံခြုံရေးစစ်ဆေးတဲ့ကိရိယာတွေတက်ဆင်မှုဆုံးဖြတ်လိုက်ပြီးတဲ့နောက်အကြမ်းဖက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလစောပိုင်းကဂျေရုဆလင်မြို့ OCT အရာမှာတက်ဆင်ခဲ့တဲ့နောက်ဆုံးလုံခြုံရေးစစ်ဆေးတဲ့ကိရိယာကိုအစ္စရေးဘက်ကဖယ်ရှားလိုက်တဲ့အတွက်ဆန္ဒပြသူတွေကအပြင်းမမအောင်ပွဲခံနေကြပါတယ်။အာရဗ်တနတ်သမားတို့ရဲ့ပြစ်ခတ်မှုကြောင့်အစ္စရေးအဆောင်ရဲတပ်သားနှုတ်ဦးတေဆုံးခဲ့ပြီးတဲ့နောက်တုတ်ပြန်တဲ့အနေနဲ့ဇွန်လ14ရက်နေ့မှာတက်ဆင်လိုက်တဲ့လုံခြုံရေးစစ်ဆေးတဲ့ကိရိယာတွေထဲမှာလက်နက်စစ်ဆေးတဲ့ကိရိယာတွေလည်းပါပါတယ်။မွတ်စလင်ဝတ်ပြုဆုတောင်းသူတွေဟာလက်နက်စစ်ဆေးတဲ့ကိရိယာတွေကိုဖျက်ချော်ပြီးမှဝတ်ပြုဆုတောင်းတဲ့နေရာတွေကိုဝင်ရောက်ရမှာကိုငင်းဆန်ပြီးဆန္ဒပြတဲ့အနေနဲ့ဝတ်ပြုဆုတောင်းရနေရာအပြင်ဘက်မှာသာနေစဉ်ဝတ်ပြုဆုတောင်းခဲ့ကြတာဖြစ်ပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့တောက်ကြာနေညနေခင်းမြန်မာနိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ဒုတ်ခွေးရောဂါစစ်ဆေးဆန်းသတ်တဲ့ကိရိယာတွေနဲ့ဆေးဝါးတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောတာကို AFP သတင်းတပုတ်မှာကူကားဖော်ပြထားပါတယ်ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှာချက်ချင်းအကြောင်းပြန်ချက်မရသေးဘူးလို့လည်း AFP ကရေးပါတယ်လက်ရှိချိန်ထိဆိုရင် H1N1 ရောဂါပိုးကူးဆက်ခံထားရသူအယောက်30တက်မလဲရှိနေပြီးတော့သေဆုံးသူ6ဦးရှိသွားပြီဖြစ်ပါတယ်။သေဆုံးသူတွေဟာဒီ H1N1 ရောဂါပိုးကြောင့်သေဆုံးတာလားဆိုတာအတိအကျမပြောနိုင်ပေမဲ့လည်းသေဆုံးသူတိုင်းမှာတော့ဒီရောဂါပိုးကရှိနေတာပါ။2009ခုနှစ်ကနေ2016ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီ H1N1 ရောဂါပိုးကူးဆက်ခံခဲ့ရတဲ့ဖြစ်ရပ်ပေါင်း456ခုရှိတယ်ဆိုတာကျမရေးဌာနကမတန်းတင်ထားပါတယ်။ဒါပြင်တပွဲမျိုးမှာလည်းကြက်ငတ်တုတ်ခွေးယောဂါပိုးတွေ့ထားတဲ့အတွက်ကြက်ကောင်ရီပေါင်း1000ကျော်ကိုတပ်ပစ်ခဲ့ရပြီးကျောင်းတွေကိုလည်းဇူလိုင်လကုန်အထိပိတ်ထားပါတယ်။ဒီတော့တွင်မှာပဲမြန်မာနိုင်ငံမှာ H1N1 ယောဂါပိုးကူးစက်ပြန့်ပွားနေတယ်ဆိုတဲ့သတင်းကြောင့်မြန်မာနိုင်ငံကိုခီးသွားမဲ့သူတွေအထူးသတိထားဖို့ခီးမထွက်ခင်မှာကိုယ့်ရဲ့ဆရာဝန်နဲ့တိုင်ပင်ဆွေးနွေးဖို့ကိုဗြိတိန်နိုင်ငံနိုင်ငံသားဌာနကသတိပေးချက်ထုတ်ပြန်ထားတာကိုခီးသွားလာရေးဆိုင်ရာအင်တာနက်စာမျက်နှာတစ်ခုဖြစ်တဲ့ travelweekly.go.uk မှာဖော်ပြထားပါတယ်ခင်ဗျာ
Green နိုင်ငံကိုသွားနေတဲ့ဒုက္ခသည်လေးတစ်စင်းတူရကီကမ်းလွန်မှာကြာတာပြည်နယ်ညနေကနှင်းမြုပ်သွားတာကြောင့်ကလေး5ဦးနဲ့အမျိုးသမီး1ဦးသေဆုံးသွားပါတယ်ဆက်စမီအပန်းပြင်မြို့ကမ်းလွန်မှာအဲ့ဒီလေနှိမ့်မြုပ်သွားတာလို့ကမ်းရိုးတန်းဆောင်တပ်ဖွဲ့ကိုကိုးကားပြီးတူရကီနိုင်ငံပိုင်သတင်းဌာနအနာဒိုလူကပြောပါရတယ်။တခြားအီရတ်၄ဦး၊ဆိုမာလီ၃ဦးနဲ့ဆီးရီးယား၂ဦးတို့ကိုတော့ကယ်ဆယ်နိုင်ခဲ့ပြီးတူဦးကတော့ပျောက်ဆုံးနေပါရတယ်။လေနှိမ့်မြုပ်ဇင်မာဒီစွန့်ခွာထွက်ပြေးသွားကြတဲ့လူမောင်ခိုကူးသူတွေကိုတော့ရဲတပ်ဖွဲ့ကလိုက်လံရှာဖွေနေကြောင်းအနာဒိုလူကပြောပါရတယ်။စစ်ပွဲတွေနဲ့ဆင်းရဲမွဲတင်မှုကြောင့်အရှိအလေပိုင်းနဲ့မြောက်အာဖရိကနိုင်ငံတွေကဒုက္ခသည်ယာကနန်းအတော်များများဟာ Green နိုင်ငံကိုတည်င်းပတ်တိုင်းဆက်တိုက်ဆောက်ရောက်လာတယ်လို့ဒီကုလသမဂ္ဂလက်အောက်ခံဒုက္ခသည်ပြန်လည်နေရာချထားရေးအေဂျင်စီ IOM ကပြောပါရတယ်။2019ခုနှစ်ဇန်နဝါရီလကနေဇွန်လအတွင်းရေချောင်းကနေဥရောပကိုဝင်လာကြတဲ့ဒုက္ခသည်တွေရဲ့85ရာခိုင်နှုန်းဟာအီတလီနိုင်ငံကိုရောက်ရှိခဲ့ပါတယ်။ဒီအတောအတွင်းမှာပဲပိုအန်ဒီရဲ့ကြီးပြီးရှည်လျားတဲ့အရှိမြေတဲ့ပင်လယ်လမ်းကြောင်းကနေအီတလီကံယူတန်းတွေစီထောင်နဲ့ချီတဲ့ရွှေပြောင်းဝင်ရလာသူတွေကိုပို့ဆောင်ပေးနေတဲ့လူမောင်ခိုကူးသူတွေကိုတားဆီးဖို့ကြိုးပမ်းနေတဲ့လေဗျာကံယူတန်းတပ်ဖွဲ့ကိုကူညီဖို့အီတလီကစစ်တင်ပေါ်တွေစီလုပ်ခဲ့ပါတယ်။အခုနှစ်အတွင်းဒီအာဖရိကတောင်အာရှနဲ့အရှိလေပိုင်းကဒုက္ခသည်တသိန်းလောက်ဟာအီတလီကိုဆောက်ရောက်ခဲ့ပြီးတော့ဒါဟာလွန်ခဲ့တဲ့နှစ်ကထက်ဆိုင်9ရာခိုင်နှုန်းတိုးလာတာပါ။ဒီလိုတရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူ2000ကျော်ကတော့လန်ခီးမှပဲတည်ဆုံးခဲ့ပါတယ်ရှင်။
ဒ နေ့တော့ကြာနေ့ကနေ့နောက်တစ်ပတ်အင်္ဂါနေ့အထိဆန္ဒပြပွဲတွေကိုဗင်နီဇွဲလာအစိုးရကတားမြစ်ထားပေမဲ့လည်းအတိုက်ခံအင်အားစုတွေကတော့သူတို့ရဲ့ထောက်ခံသူတွေအနေနဲ့ဆက်လက်ဆန္ဒပြကြဖို့ဒီကနေ့မှာတိုက်တွန်းလိုက်ပါတယ်။ခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပဖို့စီစဉ်နေတာနဲ့ပတ်သက်ပြီးတော့အစိုးရတပ်တွေနဲ့ဆန္ဒပြသူတွေကြားနေ့စဉ်လိုလိုပဋိပက္ခတွေဖြစ်ပွားနေတာဖြစ်ပါတယ်။တိုက်ခိုက်နေအနေနဲ့ဆန္ဒပြနေတာတွေကိုရပ်ဖို့သမ္မတနီကိုလတ်မာဒူရိုကတိုက်တွန်းခဲ့ပြီးဗင်နီဇွဲလားနိုင်ငံအစိုးရရဲ့ရင်းနှီးကုမ္ပဏီနဲ့ဆက်ဆက်နေတဲ့လူ73ဦးကိုအမေရိကန်ပြည်ထောင်စုကတံခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တဲ့အပေါ်မှာပြစ်တင်ရှုတ်ချလိုက်ပါတယ်။အခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲမှာသူအနိုင်ရပြီးအနာပိုရလာလိမ့်မယ်လို့သမ္မတမာဒူရိုကမျှော်မှန်းထားကြောင်းအတိုက်ခံခေါင်းဆောင်တွေကပြောပါတယ်။ရင်နံပေါ်ကျော်သွားတဲ့ဗင်နီဇွဲလားနိုင်ငံရဲ့ဆုတ်ယူလာတဲ့စီးပွားရေးအခြေတဲ့အခြေအနေကြောင့်လည်းပြည်သူတွေကြားမကျေနပ်မှုတွေတိုးလာပြီးတော့ဒီလိုဆန္ဒပြမှုတွေဖြစ်ပေါ်လာတာပါနိုင်ငံတွင်းစားနပ်ရိက္ခာမလုံလောက်မှုနဲ့ပြတ်တောက်မှုတွေကြောင့်ဗင်နီဇွဲလားနိုင်ငံသားတွေကအိန္ဒိယ၊ဘရာဇီးလ်နဲ့ကိုလံဘီယာနိုင်ငံတွေကိုဖျက်ပြီးတော့အစားအသောက်တွေဝယ်ယူနေရပါတယ်ခင်ဗျာ
အီတလီနိုင်ငံကမ်းခြေတွေစီကိုထောင်ထဲချတဲ့ရွှေပြောင်ဒုက္ခသည်တွေပို့ဆောင်ပေးနေတဲ့အမောင်းခိုကုန်ကူးသူတွေကိုတိုက်ဖြတ်ချေမှုန်းနေတဲ့လေးပြားကမ်းခြေဆောင်တပ်ဖွဲ့တွေကိုကူညီဖို့အတွက်အီတလီဘက်ကစစ်သင်္ဘောတွေပို့ဆောင်ဖို့စီစဉ်နေပါတယ်။အီတလီကမ်းခြေစီကိုနေ့စဉ်စူးစားပြီးဝင်ရောက်လာကြတဲ့ဒီရွှေပြောင်ဒုက္ခသည်တွေဟာအာဖရိကတောင်အာရှနဲ့အရှေ့အလယ်ပိုင်းဒေသကလူတွေဖြစ်ပါတယ်။သူတို့ရဲ့ကမ်းခြေဆောင်တပ်ဖွဲ့တွေကိုအထောက်အကူပေးဖို့အတွက်လေးပြားအာဏာပိုင်တွေကနေတောင်းဆိုတဲ့အကူလိုပူးပေါင်းဆောင်ရွက်မှုတွေဟာအခြေအနေကိုကင်တွယ်ဖို့အတွက်ပြောင်းလဲတရဖြစ်လိမ့်မယ်လို့အီတလီဝန်ကြီးချုပ်ပေါလိုဂျန်တီလိုနီကပြောပါရယ် BND ရဲ့များလာတဲ့မြေထဲပင်လယ်ကိုဖြတ်ကျော်ပြီးလာကြတဲ့အမျိုးသားအမျိုးသမီးနဲ့ကလေးတွေကိုဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကစစ်တင်ပေါ်တွေမကြာခဏဆိုသလိုတွေ့ရှိခဲ့ကြပါတယ်။မြေထဲပင်လယ်ကိုဖြတ်ကျော်လာတဲ့ရွှေပြောင်ဒုက္ခသည်တွေရဲ့ပြဿနာကိုကင်တွယ်ဆောင်ရွက်နေတဲ့အီတလီအစိုးရကိုနောက်ထပ်ဒေါ်လာ116သန်းကူညီပေးသွားမယ်လို့ဥရောပသမဂ္ဂကော်မရှင်အဖွဲ့ကကြေညာထားပါတယ်ရှင်
။အင်္ဂလန်ပရီးမီယာလိဂ်ကိုတက်လာတဲ့ညူကာဆောအသင်းဟာဂျာမနီနိုင်ငံဘွန်ဒက်စ်လီဂါကဘော်ရူစီယာဒေါ်တမန်အသင်းမှာကစားနေတဲ့မီခဲလ်မာရီနိုကိုခေါ်ယူလိုက်ပါတယ်။ညူကာဆောကကွင်းလေလူမာရီနိုကိုတနစ်စာချုပ်နဲ့ခေါ်ယူလိုက်တာဖြစ်ပါတယ်ခင်ဗျာ
2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးပါတော့မယ်ရှင်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့လက်ရှိမြန်မာနိုင်ငံမှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုကိုအရေးပေါ်အခြေအနေဖြစ်မသတ်မှတ်တဲ့အကြောင်းပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါရယ် H1N1 ဖြစ်ပွားမှုကြောင့်လေဆိပ်နဲ့စိတ်ကန်းအဝင်ထွက်တွေမှာဗိုင်းရပ်စ်ပိုးကူးစက်ခံရသူရှိမရှိစစ်ဆေးနေပြီးနိုင်ငံရခြားသွားတဲ့မြန်မာနိုင်ငံသားတွေကိုတားဆီးခံရတာမျိုးလည်းအခုချိန်ထိတော့မရှိသေးဘူးလို့ဆိုပါရယ်သတင်းအပြည့်စုံကိုတော့ဗီအိုမြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါရယ်ရှင်
အခုဇူလိုင်လ28ရက်နေ့အထိရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ35ဦးရှိပြီး H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပါပြီ။လက်ရှိမြန်မာပြည်မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားနေမှုဟာကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့နေတဲ့အခြေအနေမဟုတ်သေးတာမို့ကမ္ဘာကျန်းမာရေးအဖွဲ့ WHO ကအရေးပေါ်အခြေအနေမသတ်မှတ်ဘူးလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါတယ်။
ရုပ်ရှင်ကလည်းဒါကိုသူတို့ကဟိုကျွန်တော်တို့နိုင်ငံကိုဒါကိုအရေးပေါ်ရှင်နေမတတ်မှတ်ဘူးအိန္ဒိယနိုင်ငံကလည်းပြီးခဲ့တဲ့6ရက်ပြီးခဲ့တဲ့ဂျပန်က6ရက်လောက်ဖြစ်တဲ့စိုးမှုတွေများတယ်ကိုယ့်ထဲများတာပေါ့အများကြီးပေါ့နော်အဲ့တော့ဒီအဲ့ဒါမျိုးဆိုတော့သူက post pandemic ပေါ့နောက်ပိုင်းမှာ post pandemic period ဖြစ်တယ်2009နောက်ပိုင်း post pandemic ဖြစ်တယ်သူကကာယကဟိုပေါ့ pandemic ကြီးမဟုတ်တဲ့အတွင်းအရေးပေါ်မပတ်သက် emergency လို့မတတ်မှတ်ဘူးခင်ဗျမတတ်မှတ်ဘူးသူတို့ကခံဒီကိုယ်တည်းတူပင်ဂျော့ဆိုတော့ကျွန်တော်တို့ကအဲ့လိုတရဖို့ရတော့မရှိပါဘူး။ဘာလို့ဆိုတော့ဒီအခါနဲ့လည်းမလည်းဖြစ်တယ်။ဒါမို့ကြောင့်သူကဒီ outbreak ဆက်မဲ့တမထားပါလေ။ဘောလုံးအဲ့လိုလည်းမတ်မှတ်သေးဘူး။မတ်မှတ်ပါဘူးလို့ပြောပါရယ်
။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အနေနဲ့ရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနကိုဆေးနဲ့စက်ပစ္စည်းတွေ၊ကာကွယ်ဆေးနဲ့ N95 နှာခေါင်းဆေးတွေထောက်ပံ့ပေးသွားဖို့လည်းရှိနေပါတယ်။အခုလက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေကိုချင်းပြည်နယ်၊ပဲခူးတိုင်း၊ AR တိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာတွေ့ရှိထားတာဖြစ်ပြီးဒီကနေ့ဇူလိုင်လ28ရက်နေ့မှာရာသီတုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ5ဦးထပ်တွေ့ထားတာပါ။ H1N1 ဖြစ်ပွားနေတာကြောင့်နေဆက်အဝင်အထွက် လေးစိမ့်နဲ့စိတ်ကန်းဥဝင်ထွက်တီမှာလည်းပုံမှန်ထက်ပိုပြီးစစ်ဆေးမှုတွေလှုပ်ဆောင်နေတာရှိပြီးနိုင်ငံရခြားတွားရောက်တဲ့မြန်မာနိုင်ငံသားတွေကိုအခြားနိုင်ငံတကာလေးစိမ့်တွေမှာတားမြစ်ခံရတာမျိုးလဲလောလောဆယ်အထိတော့မရှိသေးဘူးလို့ဒေါက်တာတန်းထွန်းအောင်ကပြောပါတယ်
ကျွန်တော်ဒီကုဆေရောတက်ဖြစ်ခံတာကအဲဒီလက်ကဝင်ပေါက်ခတ်ပေါက်ဒီလေးစိမ့်ပေါက်ခတ်ပေါက်ဒီရေဘောတော့ဒီကျမခဏရှိနေလေအဲ့တော့ဝင်နေရှိတယ်အဲဝင်နေစစ်ဆေးနေတာပေါ့နော်အခြားတိုင်းမှာလည်းတော့ဘုတ်မတင်လာလို့စစ်ဆေးပါတယ်အလုပ်နေပါတယ်ခင်ဗျအခုလောကျတော့မကြားပါဘူးခင်ဗျအခုလောကျတော့မကြားပါဘူးကျွန်တော်လည်းကမ္ဘာတောင်ပိုင်းဖွဲ့တောင်ကြောင်းရထားသူတို့ကလည်းသူတို့ကလည်းအဲ့ဒီဟာတော့မဖြစ်အောင်ကျွန်တော်တို့ကူညီပြီးတော့ဖြေရှင်းပေးပါတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာ H1N1 ဖြစ်ပွားနေမှုကြောင့်ဗြိတိန်နိုင်ငံသားကြီးဌာနကတော့သူ့နိုင်ငံသားတွေမြန်မာနိုင်ငံကိုတွားရောက်လေပတ်တဲ့အခါသတိထားတွားလာကြဖို့နှိုးဆော်ထားတာလည်းရှိပါတယ်လက်ရှိလေစိမ့်တဲ့စိတ်ကန်းအဝင်ထွက်တွေမှာကျန်းမာရေးစစ်ဆေးမှုလုပ်နေတဲ့အခြေအနေကိုစိတ်ကန်းကျန်းမာမှုဆရာဝန်ကြီးဒေါက်တာညံထက်တွင်ကအခုလိုပြောပြပါဗျာ
ကျွန်တော်တို့ကတော့ဒီ H1N1 မှာမဟုတ်ပါဘူးကျွန်တော်တို့ကတော့ဒီ fever screening ကတော့ဒီ airport မှာဒီလေစိတ်ကောစိတ်ကန်းအောင်မှာကျွန်တော်တို့ကတောက်လျှောက်လုပ်နေပါတယ်အခုဒီ influencer ဖြစ်တော့လဲကျွန်တော်ဒီလုံနေတာလုပ်ငန်းစဉ်ကိုပဲကျွန်တော်တို့ပို့ပြီးတော့ဟိုတဲဝင်လုပ်နေတာပေါ့နော်အဲဒီကပဲတူတူကြဆောင်ရတာကတော့ဒီနေ့မနေ့ဒီလေစိတ်မှာရန်ကုန်ပြည်ဆိုင်လေစိတ်မှာကျွန်တော် race continuation ပေါ့ relation one နဲ့ပတ်သက်ပြီးကျွန်တော်တို့အတိအကျဟောပြောွက်တခုလုပ်ပါလေဗျာလောလောလက်တလောတော့ကျွန်တော်လေစိတ်မှာတော့ data ဆင်တော့မရှိသေးပါဘူးဗျာဟုတ်ကဲ့ဒီအခုချိန်ဒီပေါ့နော
် influencer AH1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအတွင်းဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီသုတ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကစပြီး2016ခုနှစ်အတွင်းရာသီသုတ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2018ခုနှစ်မှာမှ H1N1 နဲ့လူသေဆုံးမှုရှိကြောင်းစစ်တမ်းကောက်ယူရရှိတာလည်းဖြစ်ပါတယ်ရာသီသုတ်ကွေးရောဂါဟာတစ်ကမ္ဘာလုံးမှာနှစ်စဉ်လူဦးရေ3သန်းကနေ5သန်းအထိဖြစ်ပွားလိရှိပြီးလူဦးရေ2သိန်းခွဲကနေ5သိန်းအထိသေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။ရာသီသုတ်ကွေးရောဂါ H1N1 ဟာမိုးရာသီနဲ့မိုးအကုန်ဆောင်းကူးကာလတွေမှာဖြစ်ပွားလိရှိတာဖြစ်ပြီး H1N1 virus ပိုးဟာလေထဲကတဆင့်အသက်ရှူလမ်းကြောင်းထဲဝင်ရောက်ပြီးလူတဦးကနေတဦးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချေတဲ့အခါတစ်ခါသုံးနှခေါင်းစီဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြနဲ့တေးချစေကြတာလူထူထပ်တဲ့နေရာတွေကိုသွာလာတာကိုရှောင်တာကို့အနီးမှာတစုံတယောက်တုတ်ကွေးယောဂါဖြစ်တယ်လို့တန်တရားရှိရင်နီးစက်တဲ့ကျန်းမာရေးဌာနတွေကိုအမြန်ဆုံးဆက်သွယ်တာတွေလုပ်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားတာလည်းရှိပါတယ်ရှင်
။ရာသီတုတ်ကွေးယောဂါ H1N1 ဖြစ်ပွားနေတဲ့အပေါ်မှာကျန်းမာရေးဌာနကစောင့်ရှောက်ကာကွယ်ပေးမှုတွေကြောင့်နောက်ဆုံးသိထားသမျှကိုမမြင့်မြင့်ခိုင်တင်ပြပေးသွားတာပါ။အခုရခိုင်ပြည်နယ်အရေးအချက်လက်စုဆောင်းမဲ့ကုလသမဂ္ဂကဖွဲ့စည်းပေးထားတဲ့အဖွဲ့ဘက်ကိုလည်းကြည့်ကြရအောင်ပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အရေးအဖြစ်ရှာနိုင်ဖို့ကြိုးပမ်းနေတဲ့အချိန်ဖြစ်တဲ့အတွက်ကုလသမဂ္ဂဘက်ကမြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့တာဝန်မပေးခင်ကိုဖီအာနန်ကော်မရှင်ရဲ့အစီရင်ခံစာကိုသာအရင်ဆုံးလေ့လာပါလို့ကော်မရှင်အဖွဲ့ဝင်တဦးကတိုက်တွန်းလိုက်ပါတယ်။ရခိုင်အရေးအချက်အလက်စုဆောင်မဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ဆီလွတ်ဖို့ကုလသမဂ္ဂဘက်ကဦးဆောင်မဲ့သူအလွှဲပြောင်းတွေနဲ့စီစဉ်နေချိန်လည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါရှင်။
ဟုတ်ပါတယ်ရခိုင်ပြည်နယ်အရေးအဖြေရှာနိုင်မှုကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ရခိုင်ကြံပေးကော်မရှင်ဘက်ကရခိုင်ပြည်နယ်အတွင်းကွင်းစင်းဆောင်ရွက်ပြီးတော့အစီရင်ခံစာတင်ပြဖို့စီစဉ်ဆောင်ရွက်နေခြင်းဖြစ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့မြန်မာအစိုးရဘက်ကနိုင်ငံတွင်းကိုလာခွင့်မပေးနိုင်ဘူးလို့ပြောဆိုထားခြင်းလည်းဖြစ်ပါတယ်ကုလဘက်ကအချက်အလက်ရှာဖွေရေးအဖွဲ့ဆီလစ်ဖို့စီစဉ်နေပေမဲ့လို့မြန်မာနိုင်ငံတွင်းမှာတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအာနန်ဦးဆောင်နဲ့ကော်မရှင်အဖွဲ့အနေနဲ့ရခိုင်ပြည်နယ်ရဲ့ပြဿနာကိုအဖြေရှာနိုင်အောင်စ조사ဆောင်ရွက်နေပါတယ်လို့အတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဒေါ်စောခင်တင်က VOA မြန်မာပိုင်းကိုပြောပါတယ
်မြန်မာနိုင်ငံအတွက်ပေါ့နော်ဒါတကယ့်ကိုဟိုအခက်ခဲနဲ့ကြုံတွေ့ပြီးတော့ဒီအခက်ခဲတွေဟာအဖြေကောင်းတွေကိုရပြီးတော့ဘယ်လိုအကောင်းဆုံးဖြစ်အောင်လုပ်ရမလဲဆိုတဲ့ဟာဒါလူတိုင်းရဲ့စိတ်ဖြေမှာလိုချင်တဲ့အရာပါအခုအနေနဲ့ဒီကိုဖီအာနန်ကော်မရှင်ကိုဖွင့်ထားတယ်ဆိုတာလေဒါပြည်တွင်းအဖွဲ့အနေနဲ့အနေနဲ့ဖွင့်ပေးထားတာပါနော်ဆိုတော့ဒါနိုင်ငံတကာအဖွဲ့အစည်းကပါလာတယ်ဆိုတာလေပြည်တွင်းကလည်းအနေနဲ့6ရောက်ပါတယ်ဆိုတော့ပြည်တွင်းရဲ့အခက်ညင်းညင်းအနေထားမှာဘာတွေဖြစ်နေတယ်ဆိုတာလေအနေနဲ့ပြည်တွင်းကဒါလူတွေကလေဒါကိုတင်ပြဖို့လိုအောင်မှာပေါ့နော်အဲ့ဒီလိုအမြင်မျိုးချမှာဒီမြန်မာနိုင်ငံရဲ့အခြေအနေအပြေမှန်ရဖို့အထူးသဖြင့်ရခိုင်ပြည်သားကို ဒါရေရှည်မှာဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ဘလို့နည်းလမ်းတွေကိုလုပ်ရင်ရမလဲ။ဘာတွေကိုအန်တီတို့ကအကျံပေးရင်ကောင်းမလဲဆိုတာအပေါ်မှာအန်တီတို့ကအများကြီးသိစင်းပြီးတော့တကယ်ကိုလေ့လာခဲ့တဲ့အခွင့်ဖြစ်ပါတယ်။အမီတို့ကိုနိုင်ကလေရခိုင်ဒေသပေါ်မှာဒီတခဲကိုထေးသေးဝင်ဝင်နှိမ့်နှိမ့်ချိုက်ချိုက်ကိုအမီတို့ကထားတယ်ကိုစုံလန်းလေးလာတော့ပြီးထားတဲ့လူတွေလည်းဖြစ်ပါတယ်အဲ့တော့အနည်းနည်းနဲ့ပြောရမယ်ဆိုလို့ရှိရင်ပေါ့နော်ဒီအချက်လက်ရှာဖွေရေးဒါကုလသမဂ္ဂချမှတ်တဲ့ဟာအနည်းဖို့နေနဲ့ပေါ့နော်မြန်မာနိုင်ငံသားတယောက်နေနဲ့အနည်းနည်းတော့ဒါဟာမလိုလတ်အပ်ဘူးလို့အမီကယူဆပါတယ
်အရသာဆိုရလက်ထက်လူမျိုးရေးဘာသာရေးဆန်တဲ့ပြိပခဖြစ်ပွားမှုတွေရဲ့အခြေခံပြဿနာရင်းမြစ်တွေနဲ့နည်းနည်းတင်းငိမ့်အေးချမ်းရေးကိုအခက်တွေ့စေမဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေကိုလည်းနိုင်ငံတကာဘက်ကသဘောပေါက်နားလည်စေချင်တယ်လို့လည်းကော်မရှင်အဖွဲ့ဝင်ဒေါက်ဆော့ခင်တင်းကပြောပါတယ
်။ဘာလို့ဆိုအန်တီတို့လုံနေပြီလေ။အန်တီတို့လေဒါလက်မလိုက်ပေးနဲ့အကောင်းဆုံးဖြစ်အောင်ဒါအဖြေတစ်ခုကိုဘယ်လိုရမလဲဆိုတာကိုအန်တီတို့စဉ်းစားပြီးတော့ရှာဖွေတယ်အကြံပေးတယ်လုံနေတယ်။ဒါတွေကိုတော့ပြအောင်မစောင်းနိုင်ဘူး။ဒါသူတို့လိုချင်တာဟာအရန်ပဲသူတို့ဖြစ်ချင်တာကိုရှေ့လော်ကြည့်ပြီးတော့သူတို့လုံနေတယ်အန်တီစိတ်ဖြစ်မှာအဲ့လိုခံစားရတယ်အန်တီတို့လုံတဲ့လုံထိုက်တာရှိတယ်ဟုတ်ကဲ့ဟိုးလုံးကမလုခဲတဲ့ဟာလေအများကြီးကိုဒီနေ့မှပြန်လုံရတယ်ဆိုတော့အန်တီတို့မှဒါလုံရကံရတော်တော်လေးခက်ခဲတာလည်းရှိပါတယ်တချို့ကလည်းကိုယ်စိတ်တိုင်းကလုံလိုက်မယ်ဆိုလို့ရှိရင်နိုင်ငံတကာနဲ့တော်ညိတာပေါ့နော်အဲ့တော့နိုင်ငံတကာစိတ်တိုင်းကလည်းအန်တီတို့လုံလို့မရဘူးအဲ့တော့ဘာလို့ဆိုကိုယ့်ရဲ့ပြည်တွင်းရဲ့ပြဿနာကိုကိုကပဲပို့လို့နားနေတာပေါ့နော်ဆိုတော့ဒါဒီပေါ်မှာနိုင်ငံတကာကလည်းညီညွတ်အောင်အန်တီတို့ဒီသားခံတဲ့အနေနဲ့လေကိုလိုချင်တဲ့ခရီးတစ်ခုကိုလမ်းဆွင့်ပေးနိုင်အောင်ဒါဒီပေါ်မှာအန်တီတို့အချက်လက်အများကြီးရှာဖွေပြီးတော့အကြံဉာဏ်ပေးထားပါလေအန်တီတို့ဘက်ကလေ
ကိုဗီယာနဲ့ကော်မရှင်ဘက်ကအစီရင်ခံစာကိုလည်းနိုင်ငံတော်တမရနဲ့နိုင်ငံတော်အတိုင်ပင်ခံနောက်ပြည်သူတွေကိုမကြခင်တင်ပြသွားဖို့ရှိနေတဲ့အကြောင်းကိုလည်းကော်မရှင်အဖွဲ့ဝင်တော်စောခင်တင်ကပြောပါတယ
်ကျမတို့ကတော့ပေါ့နော်ဒီ August နောက်ဆုံးအပတ်လောက်မှာတော့ဒီ report ကိုထုတ်နိုင်အောင်ဟိုစူးစမ်းနေပါတယ်ဒါ report မှာပေါ့နော် English နဲ့ရေးထားတာကိုဒီ Burmese ကို translate လုပ်ပေးနေရမှာလေဒီ translate လုပ်ပေးဟာလေးတွေကိုလည်းအကုန်လုံးဟိုမှတ်အောင်ပေါ့နော်ဒါ Antidote ဖက်ကဒီ commission ဝင်တဲ့အကုန်လုံးကအသေးစိတ်ဒါတွေကိုလေ့လာပြီးတော့လို့ကိုအစီအစဉ်ရှိပါတယ်ဒါတွေပေါ်မှာလည်းအန်တီတို့ဖက်ကအကုန်လုံးအမှားမရှိမြောက်အောင်ပေါ့နော်အတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်တော့အန်တီတို့ဖက်ကစူးစမ်းဆောင်ရွက်နေပါတယ
်ကုလသမဂ္ဂလူခွေကောင်စီကဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကတော့မြန်မာနိုင်ငံအတွင်းကအထူးသဖြင့်ရခိုင်ပြည်နယ်တွင်စစ်တပ်နဲ့လက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေအနိုင်ကျင့်မှုဆိုင်ရာဆွဆွဲချက်တွေနဲ့ပတ်သက်ပြီးအချက်လက်စုဆောင်းပြီးကုလသမဂ္ဂကိုတင်ပြဖို့ဖြစ်ပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကိုဦးဆောင်မဲ့ခေါင်းဆောင်တစ်တူးကိုလည်းကုလသမဂ္ဂကပြောင်းလဲခန့်အပ်လိုက်ပါတယ်မူလတုန်းကအဖွဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အိန္ဒိယနိုင်ငံကတရားရုံးချုပ်ရှင်နေအင်ဒရီယာဂျက်ဆင်ကိုအဖွဲ့ကဖယ်ရှားပြီးအင်ဒိုနီးရှားရှင်နေချုပ်ဖြစ်တာဝန်ယူခဲ့ဘူးသူမာဇူကီဒါရစ်မန်ကိုကုလသမဂ္ဂလူခွေကောင်စီရဲ့ဥက္ကဋ္ဌကအစာထိုးခံအပ်လိုက်တာဖြစ်ပါတယ်။ဘာကြောင့်သူ့ကိုအဖွဲ့ကနေဖယ်ရှားလိုက်ရတယ်လဲဆိုတာကိုတော့ကုလသမဂ္ဂလူခွေကောင်စီဘက်ကထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးရှင
်။မဆုမွန်ပြောပြသွားတာပါရှင်။ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့တောက်ကြနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခု RCSS ဥက္ကဋ္ဌကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာတစောင်ပေးပို့ခဲ့တဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အစည်းအဝေးကိုမြန်မာတန်ယုံကတားဆီးပိတ်ပင်ခဲ့တာကို CSSU အလှည့်ကျသဘာပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စစ်ကနိုင်ငံတော်အတိုင်ပင်ခံရုံးကိုစာရေးသားပေးပို့ခဲ့ပါတယ်။ CSSU အနေနဲ့ရောတက်မရောကိုရောအစိုးရကိုပါစန့် CSSU အနေနဲ့တက်မရော်ကိုရောအစိုးရကိုပါစန့်ကျင်တဲ့အကြောင်းအရာကိုဆွေးနွေးတာအစည်းအဝေးလုပ်တာမဟုတ်ဘူးလို့ CSSU ရဲ့တာဝန်ရှိသူတွေကပြောပါတယ်လက်ရှိရှမ်းပြည်နယ်မှာတိုက်ပွဲတွေကြောင့်ဒေသခံရွာသားတွေအဖမ်းအဆီးခံနေကြရတာတွေရှိနေပြီး JMC ပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးဆိုင်ရာပူးရဲစောင့်ကြည့်ရေးကော်မတီဘက်ကအရေးယူဆောင်ရွက်မှုတွေအားနည်းနေကြောင်းဝေဖန်ထောက်ပြတာတွေလည်းရှိနေပါတယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
CSSU ရှမ်းပြည်ညီညွတ်ရေးကော်မတီစီဝေးပိတ်ပင်ချင်းကိစ္စနဲ့ပတ်သက်ပြီးရှင်းလင်းချက်ပေးဖို့ CSSU အလှည့်ကျစဘာပတိ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရွတ်စိတ်ကနေနိုင်ငံတော်တိုင်ပင်ခံရုံးကိုမနေ့ကပဲစာရေးသားပေးဖို့တောင်းဆိုထားတယ်လို့ RCSS ပြောခွင့်ရသူ့ဘူမူကြီးဆိုင်ငင်းကပြောပါတယ
်ကျွန်တော်တို့ရေးသားပေးဖို့ထားတဲ့အချက်ကတော့ကျွန်တော်တို့ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့အစည်းအဝေးကိုထိုင်းနိုင်ငံခြေစိုက်တဲ့ဒီမြန်မာစစ်တမ်းရုံးကနေပြီးတော့ဒီထိုင်းအစိုးရကိုတော့မလုပ်ဖို့ပိတ်ပင်တားဆီးလိုက်တဲ့ကိစ္စအပေါ်မှာကျွန်တော်တို့အနေ င်းနဲ့စိတ်မကောင်းဖြစ်ရတဲ့အကြောင်းပေါ့နော်။ပြီးတော့အရင်ဒီသမရဟောင်းဦးသိန်းစိန်လက်ထက်မှာဆိုရင်တရားစစ်ကြည့်အစည်းအဝေးကိုပိတ်ပင်ထားစီရလည်းမရှိသလိုကုညီအားပေးတာတွေလည်းရှိခဲ့ပါတယ်။ဒီနိုင်ငံတော်ညှိနှိုင်းရေးအတွက်ကိုတပတ်တလန်ငါကျွန်တော်တို့အင်အားဖြစ်စီမဲ့အတွက်ကျွန်တော်တို့ရှမ်းပြည်ညီရေးကော်မတီကိုဖွဲ့စည်းတာချင်းဖြစ်တယ်။တမတော်ရောအစိုးရရောကျွန်တော်တို့စန့်ကျင်တဲ့အကြောင်းအရာတွေလည်းဆွေးနွေးတာတို့အစည်းအဝေးလုပ်တာတို့အကြောင်းအရာတစုံတရာအမှလည်းမရှိဘူး။အဲနောက်နောက်မှာကျွန်တော်တို့အစည်းအဝေးတွေကိုမပိတ်ပင်ဖို့အတွက်ကျွန်တော်တို့တောင်းဆိုတာရှိပါတယ်။
ကောင်းပိုင်းရှမ်းပြည်သမတော်ပါဝင်မြောက်ပိုင်းရှမ်းပြည်သမတော်ရှမ်းနိုင်ငံရေးပါတီတွေဖြစ်တဲ့ရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ် SNLD ရှမ်းတိုင်းဒေသများသူသက်ရေးပါတီ SNDP တို့နဲ့ဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီရဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့မှာကျင်းပဖို့စီစဉ်ခဲ့ပေမဲ့ဒီစည်းဝေးဟာထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့ကောက်ကွက်မှုကြောင့်ကျင်းပခွင့်မရခဲ့ပါဘူး CSSU ရှမ်းပြည်ညီညွတ်ရေးကော်မတီအနေနဲ့လာမယ့်23ရာစုပင်လုံညီလာခံတတိယကြိမ်စည်းဝေးအတွက်ရှမ်းမျိုးရာရေးတင်ပြနိုင်ရည်ရွယ်ချက်နဲ့အစည်းအဝေးကျင်းပတာဖြစ်တယ်လို့ RCSF ပြောခွင့်ရသူပုံမူကြီးဆိုင်ငင်းကပြောပါတယ်
တတိယအကြိမ်မြောက်ပေါ်တော့ဒီတော်စုငင်းချမ်းရင်းညီလာခံဒီအစည်းအဝေးနဲ့ပတ်သက်ပြီးတော့အိမ်မှာတုံ့ပြန်ခဲ့အတွေ့အကြုံတွေကိုကျွန်တော်တို့ပြန်လည်ပြီးတော့လာပြီးတော့ရှင်းလင်းဆွေးနွေးဖို့နဲ့ပြီးတော့ရှေ့ဆက်ကျွန်တော်တို့နိုင်ငံရေးဆွေးနွေးတဲ့နေရာမှာအခန်းကဏ္ဍအတွေရှိတာပေါ့နော်ဒီနိုင်ငံရေးစီးပွားရေးဒီနေရာနဲ့တရားစာရလူမှုရေးဒီကိစ္စတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ရှေ့မှာဆွေးနွေးသားနိုင်ဖို့အတွက်ညှိနှိုင်းပြီးဆွေးနွေးဖို့အတွက်ဒီရောကျင်းပအကျင့်ဖြစ်ပါတယ်
ကောင်းပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးထားပေမဲ့မြန်မာသမတော်နဲ့တိုက်ပွဲဖြစ်ပွားနေစေလဲဖြစ်ပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဟိုဘိုးမြို့နယ်ထဲမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်သမတော် RCSSC နဲ့မြန်မာသမတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တိရက်ခန့်ရွာသား10ဦးဖမ်းခံရတယ်လို့အဲ့ဒီထဲမှာရွာသား3ဦးဟာပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့ RCSSC ပြောခွင့်ရသုပုမူကြီးဆိုင်ငင်းကပြောပါတယ်
။သူတို့တချို့ရွာသားတွေကတော့ပြန်လွတ်ပေးတာရှိတယ်ဒါပေမဲ့နှစ်ယောက်သုံးယောက်တော့ဂျန်ဦးမယ်လို့တော့ကျွန်တော်ကြားသိရတယ်ဗျ။တို့အမျိုးသမီးပါအပါဝင်သူတို့ဖမ်းဆီးရတယ်လည်းသိရတာပေါ့နော
်မြမတော်တော်နဲ့ RCSS တပ်ဖွဲ့တို့ဟိုဘုံမြို့နယ်တွင်ဇူလိုင်လ14ရက်နေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဇူလိုင်လ17ရက်နေ့ကတပ်မတော်စစ်ကြောင်းကနေနန်းခုတ်ရွာကအမျိုးသမီးတူအပါဝင်ရွာသား10ဦးဖမ်းဆီးခဲ့တယ်လို့ RCSS နဲ့ပတ်သက်မှုရှိမရှိစစ်ဆေးပြီး9ဦးကိုပြန်လည်လွှတ်ပေးပေမဲ့3ဦးကတော့ထိန်းသိမ်းသာဆဲလို့သူကဆိုပါတယ်အဖမ်းဆီးကန့်ရွာသား3ဦးကိုပြန်လည်လွှတ်ပေးရေးကိုရောဒီတိုက်ပွဲဖြစ်နေမှုကပါ GNC ပြည်ခတ်တိုက်ခတ်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီကိုတင်ပြထားပေမဲ့လည်းအရေးယူဆောင်ရွက်မှုမရှိသေးတဲ့အတွက်တိတ်အားရစရာမရှိဘူးလို့သူဘူမူကြီးဆိုင်ငင်းကပြောပါတယ်
ကျန်လက်ရှိ GMC ပေါ်မှာတိတ်ပြီးကျနေအားရမှုတော့တိတ်ပြီးမရှိဘူးเนาะ။ဘာကြောင့်လဲဆိုတော့ဂျာနီအနေနဲ့အပြည်တွင်းကလူထုတွေပါဝင်မှုအားနဲ့နေတယ်လို့တွေ့ရတယ်။ခုဒီစိုင်းတလက်နဲ့ကိုင်ဖွဲ့ပြီးတော့တက်မတော်ဖက်ကဆိုပြီးတော့အဲ့ဒီသဘောလောက်ပဲသူကကိုညှိုးလိုက်တရားကိုအပြစ်ပုံချလိုက်အဲ့ဒီသဘောလောက်မှာပဲ GMC အစည်းအဝေးတွေမှာဖြစ်နေသလိုတိတိကျကျလည်းပြည်ရှင်းမှုတွေလည်းမရရှိနိုင်သေးဘူးပေါ့နော်။လက်တွေ့မှာဘယ်ဘသူကမှားတယ်ဘသူကမှန်တယ်ဘယ်လိုမျိုးပြည်ပြင်ပြောင်းလဲရမှာဒါဒီဓာတ်နေအနေနဲ့ပါဝင်မှုကအားနည်းနေတယ
်ပြီးခဲ့တဲ့ဇူလိုင်လ18ရက်နေ့မှာလဲရှမ်းပြည်နယ်ရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်လက်ရှိရှမ်းပြည်နယ်မှာမြန်မာသံတမန်နဲ့ TNL တိုင်းပလောင်တပ်ဖွဲ့တောင်ပိုင်းရှမ်းပြည်သံတမန် RCSSSA တို့အကြားစီရေပဋိပက္ခဖြစ်ပွားနေတယ်လို့လူကိုရေးချိုးဖောက်မှုခံရတဲ့ဖြစ်စဉ်တွေလဲတိုးပွားနေစေလို့ရှမ်းပြည်လူကိုရေးမှန်တိုင်းဖွဲ့တွေကလည်းပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
သောရရှင်များရှင်မြန်မာနိုင်ငံမှာ H1N1 ရာသီတုပ်ကွေးစံကတုပ်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကြုံရလေရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကြုံရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူထုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စီနီးကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။စနေနေ့တိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တိတ်တချင်းတွေတောင်းယူလို့တဲ့ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။2019ခုနှစ်ဇူလိုင်လ28ရက်တောက်ကြနေညပိုင်း VOA စီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေပဲတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုည10နာရီအထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာသုတဆုံးလေအမေရိကန်တခွင်စီစဉ်နဲ့အတူသိပ္ပံနဲ့နည်းပညာမှာတော့
အရင်တုန်းကပုံမှန် traditional marketing ကပေါ့နော်ရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေဆက်ရုပ်ခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ online ကိုအသုံးပြုပြီးတော့
digital နည်းပညာအကြောင်းကိုတွေ့ဆုံမေးမြန်းထားတာနားဆင်ကြရမှာပါရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်ပေးပါမယ်ကိုကန့်စော်ဘွားမျိုးနဲ့အသက်60အရွယ် Olive Jan ဟာသူနေထိုင်ရမှုဆယ်မြို့မှာဇူလိုင်လ23ရက်နေ့ကကွယ်လွန်သွားခဲ့ပါတယ်။သူ့ရဲ့နာရီကို Washington Post သတင်းစာကြီးအပါအဝင်နိုင်ငံတကာသတင်းတွေမှာလည်းဓာတ်ပုံနဲ့တကွဖော်ပြခဲ့ကြသလိုကိုကန့်ပြည်သူစစ်ခေါင်းဆောင်ဖြစ်တာမကဗယံမအဖြစ်ပါဘိန်းဗယံမအဖြစ်ပါရေးသားခဲ့ကြပါတယ်။ဒီလိုရေးသားချက်တွေကိုအခြေခံပြီး Olive Jan ရဲ့စိတ်ဝင်စားဖွယ်ဘဝဖြစ်စဉ်ကို Washington DC မှာနေထိုင်တဲ့သူဖြစ်သူဂျွန်ခေါ်ဇာနီတင်ဖေကိုဆက်သွယ်မိ мян ပြီးဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာတော်လလတန်ကတင်ပြထားပါတယ်ရှင
်ပထမဆုံးမိချင်တာကဒီကွယ်လွန်သွားတဲ့ပေါ့နော်ကိုကန့်ကဘိန်းပြေမာလို့ဆိုတဲ့ Olive Young နဲ့ပေါ့နော်ဇာနီကဘယ်လိုတော့ပါလဲရှင
်သူတော့ပါတယ်ကျွန်တော်ရဲ့အတော် Olive ကိုကျွန်တော်တို့ Uncle Olive လို့ခေါ်ပါတယ်ကျွန်တော်ရဲ့အတော်ကဒါစီထဲမှာအမျိုးသမီး၄ယောက်ရှိပါတယ်ကျွန်တော်ရဲ့အမေကသတ္တယာကျွန်တော်ရဲ့အမေရဲ့အမက Olivia ဖြစ်ပါတယ
်ဆိုတော့ဇာနီပြောသလို Uncle Olive လို့ခေါ်တယ်ဆိုတော့ဘာမှလို့ဆိုရင်တော့ဦးလေး Olive ပေါ့နော
်ဦးလေးလို့ခေါ်ပါတယ်ဟုတ်ပါတယ
်ဘာဖြစ်လို့ Uncle Olive လို့ခေါ်ပါလဲရှင
်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ရဲ့အတော်ကအမျိုးသမီးဆိုပေမဲ့စိတ်ထဲမှာသူကအမျိုးသားလို့ပဲဒီကတူချင်တယ်ဒါကြောင့်ကျွန်တော်တို့ကယူသေးလို့ဦးလေးလို့ခေါ်တယ
်ဇာနီရဲ့အတော်ရဲ့နောက်ကျောင်းလေးပြောပြပေးပါလားရှင
်ကျွန်တော်အမေနဲ့တူစီလာပါတယ်သူတို့ကကိုကမှနေပါတယ်ဒုတိယကမ္ဘာစစ်ဖြစ်တော့ဂျပန်နေလာတော့ကျွန်တော်ဖိုးဖွားတွေကလက်နဲ့မချပါဘူးအဲ့ဒီတော့ဆက်ပြီးတော့ဂျပန်နေကိုစစ်တိုက်ပါတယ်တိုက်တော့အမေဖက်ကမိသားစုတစ်ခုလုံးကရုပ်ပြည်ကိုပြေးသွားပြီးတော့မှယူနန်နေကုမင်းညိုမှာနေနေပါတယ်ကျွန်တော်ရဲ့တော်ကအဲ့ဒီမှာနေပြီးတော့ဒီကြက်ကစစ်ပြီးတော့မှကိုကန်ကိုပြန်လာကြပါတယ
် Washington Post တင်စာထဲမှာပထမဦးဆုံးရေးထားတဲ့ line ကတော့မြင်ငယ်တုန်းကခရီးရန်အကြောင်းကြောင်းထက်ခက်စင်းက तू ကဘလောက်ယောက်ျားလေးဆန်နေဆိုတဲ့ခါကျတော့ဒီခရီးရန်အကြောင်းကိုတက်စင်းက तू အိတ်ထဲမှာတနတ်တလက်ကိုဖွဲ့ပြီးယူလာတဲ့အတွက်ကြောင့်သူ့တငယ်ချင်းတွေကလန့်ဖြန့်ကုန်ကြတယ်ပေါ့နော်အဲ့လိုမျိုးစပြီးတော့ရေးထားတယ်လေနည်းပြောပြပေးပါလားရှင
်ငငယ်တော့ငငယ်ကတည်းကကျွန်တော်အတော်ကယောက်ျားစာတော့ခြားချောင်းသူတွေကသူ့ကိုမကြိုက်ဘူးရံဖြစ်ချင်တဲ့ခါကျတော့ဒီနေ့ကျတော့ကျွန်တော်ရဲ့အတော်ကပြောတာပဲလေတနတ်သူ့ကအိမ်ထဲမှာဖွဲ့ပြီးတော့ချောင်းကိုယူလာတယ်ဘာဖြစ်လို့လဲဆိုတော့ဟိုတခြားချောင်းကျေးဇူးသူ့ကိုအကုန်လုံးစကြတယ်လေအဲ့ဒါကြောင့်စမခံခြင်းတော့သူကနေပြီးတော့တနာပြတဲ့ခါကျတော့တခြားချောင်းသူမတွေကအကုန်လုံးကြောက်သွားတယ်ကြောက်သွားပြီးတော့မစရဲတော့ဘူးသူဖြစ်တယ်ဒါကြောင့်သူကစမခံခြင်းလို့သူကနေပြီးတော့အဲ့လိုလုပ်တာအဲ့ဒါအဲ့တော့ဖြစ်ပြီးတော့မှနာမည်ကြီးသွားတယ်သူကနောက်ပြီးလူတွေကနောက်ကျတာပြောတာဟိုချောင်းကိုတနာယူလာတယ်ပါပြောတာပေါ့ဒါပေမဲ့ကျွန်တော်တို့ကြားလာတော့နေတိုင်းယူလာတာမဟုတ်ပါဘူးတခါဖြစ်သွားတ
ယ်အဲ့လိုမျိုးဆက်ထဲမှာပေါ့နော် Washington Post မှာဆက်ရေးထားနောက်ပိုင်းမှာလေးပဲပေါ့နော် तू ကအသက်20ကျော်လေးကြားတဲ့ခါကျတော့ तू ကလူတစ်ထောင်အင်အားရှိတဲ့ကိုကန့်တပ်ကိုဥဆောင်တဲ့နေရာမှာ तू ကကိုကန့်တပ် uniform ဝတ်တယ်ဦးနာပြောခါကြမှာလေး pistol nale thotha da bo no elo ne tu ga di tat ko tu u saung ye de bo no ari chang o zani ti la pyo pya bi ba la
ma ma le ba phit le so ro ari a chain dong ga tu ye a ko re ga ain thong cha pi do ko ga ma nei do bu myo re ko pyaung pi do nei de chu a la shu ma nei de chu yang gao ma nei de ko ga ma bdu ma shi do ma shi do de kha cha ro tu a ko ga pyan ne ပါချလို့ဆိုတော့အဲ့ဒီတုန်းကကိုကမှာကောင်းဆောင်မရှိဘူးအဲ့တော့မှသူကပြန်သွားပြီးတော့မှသူကကောင်းဆောင်လုပ်တယ်လူတွေကလည်းကိုကလူတွေကလည်းသဘောကျတယ်ပါချလို့ဆိုတော့သူကကောင်းဆောင်မရှိဘူးတခြားနေရာကလူတွေကသူတို့ကိုလာပြီးတော့အနိုင်ကျင့်တယ်အဲ့တော့သူကနေတော့ကောင်းဆောင်လုပ်ပြီးတော့မှသူကစီယုံပြီးတော့မှအနိုင်ကျင့်တဲ့လူတွေကိုအကုန်လုံးကိုသူတို့ပြန်ပြီးတော့တိုက်တယ်အဲ့ဒီတုန်းကတော့အမျိုးသမီးကအမျိုးသ
ဒီမှာဇာနီရဲ့အတော်ပေါ့နော်အော်လီဗီယန်တေဆမှုနဲ့ပတ်သက်ပြီးတော့သူခေါင်းစစ်မှာပေါ့နော်အော်လီဗီယန်အသက်60ပေါ့နော်သူကဆော့ဘောင်းမြို့နယ်ကနေပြီးတော့မှဆင်းသက်လာပေမဲ့လို့လေမြန်မာနိုင်ငံရဲ့အင်းရောင်းဝယ်လုပ်ငန်းကိုစတင်ခဲ့တဲ့ခေါင်းဆောင်တူကြီးရဲ့လို့လေရေးသားထားပါတယ်
နောက်ပြီးတော့ဓာတ်ပုံထဲမှာဆိုလို့ရှိရင်တခါတေချလို့ရှိရင်ဒီအမေရိကန် CIA ရဲ့အကူအညီကိုလေအော်လီဗီယန်အနေနဲ့ပေါ့နော်လက်နက်တွေလိုမျိုးပေါ့နော်အထောက်အကူတွေရတယ်ဆိုပြီးတော့ဓာတ်ပုံရဲ့အောက်မှာရေးထားတာတွေ့ရပါတယ်အဲ့ဒါလည်းစိတ်ဝင်စားလို့နည်းနည်းရှင်းပြပေးပါလားဆရာဘုရားကျွန်တော်တို့ကြားရတာကတော့တရုတ်ပြည်မှာသံကိုကလေးစကိုခုပြီးတော့တရုတ် ကမ္ဘီကနေပြီးတော့ထွက်ပြေးတဲ့အခါကျတော့ဗမာပြည်ကမရှိတဲ့နောက်ဆုံးကျတော့ဗမာပြည်ရောက်လာပါတယ်ရောက်လာတဲ့အခါကျတော့ရက်ဖျူဂျီလိုမျိုးပေါ့ကိုကမှနေနေပါတယ်အဲ့ဒီမှာနေနေတုန်းကကျွန်တော်တို့ရဲ့အတော်ကနေပြီးတော့သူတို့ကိုဟိုစာနေခွင့်ပြုတယ်ဘာဖြစ်လို့ဗမာဘွားဖို့မရှိတဲ့အခါကျတော့အဲ့ဒါကြောင့်သူအခုလုံးပေးတာပေါ့ဒါပေမဲ့နောက်ကျတော့သူတို့က မြန်မာပြည်မျိုးမဟုတ်တဲ့အခါကျတော့အဲ့ဒီမှာနေလို့မရဘူးနေလို့မရတဲ့အခါကျတော့ကျွန်တော်တော်ပါပဲနေပြီးတော့သူတို့ကိုတနာတော့အခုကျွန်တော်ကိုကမပုံတင်ဘူးထုတ်ပေးတယ်ထုတ်ပေးတဲ့အခါကျတော့မြန်မာနိုင်ငံသားတာမဟုတ်တဲ့လူတွေကိုနိုင်ငံသားတာတွေကိုမပုံတင်ထုတ်ပေးတဲ့အတွက်ဒုက္ခရောက်သွားပါတယ်အဲ့ဒီမှာသူကပထမဆုံးကဖမ်းခံရပါတယ် အဲ့ဒါပြီးတော့ဒီ1963ခုနှစ်မှာလေဟိုဘုရုပ်နေဝင်အာနာသိမ့်ပြီးနောက်ပိုင်းမှာလေသူထပ်ဖမ်းခံရတယ်ဟုတ်ပါတယ်တော်ဝင်ဆွဲတက်တဲ့ခါကျတော့1963မှာတက်ကပြန်ဖမ်းခံတယ်အဲ့ဒါကတော့ဘာဖြစ်လို့လဲဆိုတော့ဖမ်းတော့ကသူကရန်ကုန်မှာတက်တော့ရိတ်တာလာမှာသူရဲ့အိမ်မှာသူနေနေတယ်ဝါရှင်တန်ဘုတ်ကဘိန်းကြောင်ပြောပေမဲ့
အကိုကမှအဲ့ဒီတုန်းကဆော်ဝါကြီးဒါပေမဲ့ဆော်ဝါကြီးကအဖမ်းမခံရဘူးပြီးတော့ကျွန်တော်ရဲ့ဦးလေးနောက်တယောက်ကဆွတ်တော်မှာဆွတ်တော်မှာကလည်းအဖမ်းမခံရဘူးဒါပေမဲ့ကျွန်တော်ရဲ့အတော်တယောက်ပဲအဖမ်းခံရတယ်အဲ့ဒါကျွန်တော်မိသားစုမှာပြောတာတော့ဘာလို့လဲဆိုတော့နိုင်ငံရေးလည်းမဟုတ်ဘူးဘိန်းကြောင်လည်းမဟုတ်ဘူးသူရဲ့ချစ်တဲ့လူတွေအချစ်ချောင်
ဒီကနေပြောအဖမ်းခံရတယ်လို့ပြောပါတယ်။ဟိုအချစ်ချောင်းဖမ်းခံရတယ်ဆိုတဲ့အခါကျတော့ဝမ်ရှင်ဘုစ်မှာပဲရေးထားတာပေါ့နော်။သူကအဲ့ဒီတုန်းကတော်တော်နာမည်ကြီးတဲ့ရုပ်ရှင်မင်းသမီးပေါ့နော်။ဟိုဝါဝါဝင်းရွှေနဲ့သူကတွဲနေတယ်လို့ရေးထားပါတယ်။အဲ့ဒါနဲ့ပတ်သက်လို့ဖြစ်တယ်လို့သူကမှာပေါ့။အဲ့ဒီလိုပဲပြောတာပဲ။အဲ့ဒီတုန်းကသူချစ်တဲ့လူရုပ်ရှင်မင်းသမီးနဲ့သူတို့န ောက်ချင်မနေမရအဲ့ဒီလူကြီးနဲ့တူတူမသွားတဲ့အခါကျတော့ကျွန်တော်ရဲ့အတော်ကိုဖမ်းလိုက်တယ
်အဲ့လိုဖမ်းပြီးတဲ့အခါကျတော့သူဘရော့ပြန်လွတ်လာလဲမသိပါဘူ
း1968နှစ်အဖမ်းခံပါတယ
်ဟုတ်ကဲ့
ဆိုတော့ခံ၅နှစ်ပြန်ပြီးတော့တောင်းမှာသူချာနေတယ်ဒါပေမဲ့ဘာမှကောင်းရုံနဲ့ပိုင်လည်းမသွားဘူ
း
နိုင်ငံရေးကြောင့်လည်းမပြောဘူးဘာမှဒီတိုင်းမဖမ်းထားတယ်ဖမ်းပြီးတော့နောက်ဆုံးကြတော့ဆွတ်လိုက်တယ
်အဲ့ဒီအချိန်မှာပေါ့နော်စောစောပိုင်းကအော်လီဗီယန်ကဒီကိုကမှာသူပြည်သူစစ်ပေါ့နော်တထောင်လောက်ကိုဦးစီးနေတဲ့အချိန်မှာစာဝတ်နေရေးအတွက်ပေါ့နော်သူတောင်ပေါ်မှာစိုက်တဲ့ဘိန်းလုံငန်းမှာကုတန်းရောက်ဝင်မှုပေါ့နော်
ลูกเดลูกเดชูท้าบาร์เลยไอ้เรื่องว่าตู้เย่เล็ดเท้าตู้อ่ะบ่เนาะนั่นไม่จริงเลยเป็นเปลี่ยนล็อกเสียหันลูกชูท้าบาร์เลยไอ้เราซานิลูเนเน่ชิมจับไปก่อนละไอ้ที่ตรงอ่ะกูเกิดมาจนเราดอกกับจีซงสุดอ่ะแต่ชาลีอ่ะกลงอ่ะจนเราดอกเอามาเลยลูกเดไอ้เราอุจจาระเตียบเลยจนเราดอกเอามาเลยไอ้ที่มาเนี่ยตู้เดียว ตัวช้าเปลี่ยนอ่ะดูเลยในสัตว์ได้หรือตัวไม่ใช่ตาคาจาร์ตัวเราเลยยืดลงเช่นนั้นตัวต่อหลังยืดลงตามยาบาลเลยไอ้ที่เราต่อหลังยืดลงได้คาจาร์ตัวงูยืดลงได้คาจาร์เอริมาชีเดตายไหมตัวงูยืดชาบีรอต่อหลังยืดลงไปเลยเอริมากระช้างูยืดชาบูหลังนี้ติดไม่ใช่บ่าวไอ้เดียวน่าสนใจตัวเป็น ปัตตาปีรามาอุ้ยชาปีรามาตอนนี้สังเกตุการณ์ยาบาลเลยที่ช่วยตุรกีเนี่ยนามาชั้นปีเหนียวไปชั้นปีเชยไปมันชีเดือดเลยอ่ะที่ได้ไหมเราไปได้ไหมเราสนใจเราปัตเทโลเลสเราตัวเราเลยลูเจนโลเราได้ยาบาลเลย
ตลอดการซีซั่นที่สับเปลี่ยนเรื่องมีดมีการด่ากูคุณลูกต่อจากนี้ยังไปมาติดทุเรียนไปบีบยันและทุเรียนจะกูรอสนิทนี่มันจะไปมาน่าเสียหน้าจ้าวอะไรเช่นนอกจากนี้ไปต่อจากนี้มาเลยออลิฟยันยืดบัวเจ้าที่กางเสียไปนี่ก็สับปีรอน่าเสียใจมาบ้างเช่น အခုဆက်ပြီးတော့ဒုတာဆောင်လေအမေရိကန်တခွင်အစည်းအဝေးကိုထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့ဇူလိုင်နဲ့ဩဂုတ်လတွေအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့တမိုင်းတွင်ဖြစ်ရပ်တွေအကြောင်းတင်ဆက်ပေးမှာပါအမေရိကန်နဲ့ဆိုဗီယက်ခေါင်းဆောင်တွေရဲ့စကားဆက်ထိုးပွဲနျူကလ িয়ার
ဒီဘက်စီစဉ်ကိုရောစေခေကာလာကထင်ရှားတဲ့စကားစစ်ထိုးပွဲအကြောင်းနဲ့ဆက်လက်ရအောင်လားမက်ခင်ဘီတွေ့ဟုတ်ကဲ့ပါဒီအမေရိကန်ဒုသမ္မတရစ်ချက်နစ်ဆန်ရဲ့အဲ့ဒီချိန်တုန်းကဆိုဗီယက်ပြည်ထောင်စုဝင်ကြီးချုပ်နီကီတာခရူရှက်တို့ရဲ့စကားစစ်ထိုးပွဲကိုလူတော်များများစိတ်ဝင်စားခဲ့ကြတယ်နော်ကိုအောင်ဟုတ်ပါတယ်ဗျာ1996ခုနှစ်ဇန်နဝါရီလ24ရက်နေ့မှာဒီစကားစစ်ထိုးပွဲကျင်
ြောဆိုခဲ့ကြတာပါအိမ်သုံးပစ္စည်းတွေဆောက်လုပ်ရေးပစ္စည်းတွေနဲ့အရင်းရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အကြောင်းသူတို့ရဲ့အမြင်တွေကိုနိုင်ရှင်းပြီးတော့ပြောဆိုခဲ့ပါတယ
်ဒါပြင်လွတ်လပ်စွာစဉ်စားတွေးခေါ်ပိုင်ခွင့်နဲ့စီးနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်အခုလိုခေါင်းဆောင်နှစ်ယောက်အပြန်အလှန်စကားဆစ်ထိုးကြတာကိုရိုက်ကူးထားပြီးအမေရိကန်ပြည်အောင်စုနဲ့တကမ္ဘာလုံးကိုရုံးမြင့်တန်ကြားကနေလည်းထုတ်လွှင့်ပြသခဲ့တယ်လေဒုသမ္မတနစ်ဆန်ကဒီဝါရှင်တန်ဒီစီကိုပြန်လည်ရောက်လာပြီးတဲ့နောက်မှာလည်းမိဖို့ဆောင်စကားစစ်ထိုးပွဲလို့လည်းသိကြတဲ့အောင်မြင်ပြီးတော့ဒီပြပြလေးလေးဆွေးနွေးခဲ့ကြတဲ့ဒီတွေ့ဆုံမှုအကြောင်းကိုပြန်ပြီးတော့ပြောပြပါရယ
်ပထမအချက်အနေနဲ့မစ္စတာခရူရှက်ဖ်နဲ့အတူဆွေးနွေးခဲ့ရတာဟာနှစ်လိုပွဲရာဖြစ်ပြီးတော့ဒုတိယအနေနဲ့ကတော့ဒီအပန်းဖြေရိပ်သာမှတွေ့ကြတဲ့အခါစကားစစ်ထိုးပွဲတုန်းကလိုမျိုးမဟုတ်တော့ဘဲတွဲဝိုက်ပြောဆိုတာတွေမလုပ်တော့ဘဲဒေတိုးပြောဆိုလာကြပါတယ်လို့မစ္စတာနစ်ဆန်ကပြောပါရယ်
အဓိကကျတဲ့ပြဿနာကြီးကြီးမားမားကိစ္စတွေကိုလည်းသူ့အမြင်ကိုယ့်အမြင်ပွင့်ပွင့်လင်းလင်းပြောနိုင်ခဲ့တယ်လို့ဒုသမ္မတနစ်ဆန်ကပြောပါတယ်။ဒါဆိုပြီးခေါင်းဆောင်တွေအပေါ်သူ့အနေနဲ့ဘယ်လိုသဘောထားခဲ့တယ်ဆိုတာကိုလည်းပြသလိုက်တာပါ
။နျူကလ িয়ার ဆန်သက်မှုတားမြစ်ပိတ်ပင်တဲ့သဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တဲ့အကြောင်းကိုလည်းဆက်တင်ပြပေးချင်ပါတယ်မက်ကင်ဘူးထွေးရဲ့1963ခုနှစ်ဇူလိုင်လ25ရက်နေ့မှာအမေရိကန်ပြည်ထောင်စုဗြိတိန်နဲ့ဆိုဗီယက်ပြည်ထောင်စုတို့အကြားနျူကလ িয়ার ဆန်သက်မှုရစဲရေးနဲ့ပတ်သက်ပြီးစာချုပ်ချုပ်ဆိုဖို့သဘောတူညီခဲ့ပါတယ်ဒီစာချုပ်ချုပ်ဆိုတဲ့ရည်ရချက်ထဲမှာသဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်တဲ့ရေဒီယိုဓာတ်တရီကြွပစ္စည်းတွေရဲ့အန္တရာယ်ကိုအဆုံးသတ်ဖို့လဲပါဝင်တဲ့အပြင်ကမ္ဘာကြီးအတွင်းမှာပင်လယ်နဲ့အာကာသထဲမှာပါမကျန်နျူကလ িয়ার လက်နက်ဆန်သက်မှုကိုပိတ်ပင်လိုက်နိုင်ပါတယ
်အမေရိကန်လူထုကိုပြောကြားတဲ့မိကုံးမှာတော့သမ္မတဂျော့ဖ်ကနေဒီကတဟငင်းငယ်ကြီးအထက်ပရမအဆုံးခြေလန်းတလန်းစတင်လှမ်းနိုင်တာဖြစ်ပြီးတော့စစ်မဲ့ဖြစ်ပွားလာမဲ့အန္တရာယ်ကိုလဲရှောင်ရှားလိုက်နိုင်တယ်လို့ဆိုပါတယ်1963ခုနှစ်ဩဂတ်စ်လ5ရက်နေ့မှာတော့မော်စကိုမြို့ခရမလင်နန်းတော်ကအခမ်းအနားအတွင်းမှာနျူကလ িয়ার လက်နက်စမ်းသပ်မှုရပ်စိုက်ရေးစာချုပ်ကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်
အခုတခါတော့အမေရိကန်စစ်တပ်အတွင်းကအသားရောင်ခွဲခြားဆက်ဆံမှုကိုတားမြစ်ပိတ်ပင်နေအမိန့်ထုတ်ပြန်ခဲ့တဲ့အကြောင်းကိုပြောပြပေးရမယ်ဗျာ1948ခုနှစ်ဇူလိုင်လ26ရက်နေ့တုန်းကအမေရိကန်စစ်တပ်နဲ့ပြည်ထောင်စုအစိုးရအဖွဲ့အတွင်းအသားရောင်ခွဲခြားမှုအဆုံးသတ်ဖို့အမေရိကန်သမ္မတဟဲရီထရူမန်ကအမိန့်ထုတ်ပြန်ခဲ့ပါတယ်လက်နက်ကင်တပ်တွေရဲ့ဦးစီးချုပ်အနေနဲ့ကနိုင်ငံသမ္မတတယောက်အနေနဲ့ထုတ်ပြန်လိုက်တဲ့ဒီအမိန့်ရဲ့ရည်ရွယ်ချက်ကအသားရောင်လူမျိုးဘာသာတရားကိုအခြေမခံပဲလူတိုင်းမှာညီမျှတဲ့အခွင့်အရေးရနိုင်ဖို့ဖြစ်တယ်လို့သမ္မတထရူမန်ကပြောပါတယ
်အခုလိုထုတ်ပြန်လိုက်တဲ့သမ္မတရဲ့အမိန့်ကြောင့်ဘယ်လောက်ထိတိုးတက်မှုတွေရှိသလဲဆိုတာကိုသမ္မတရဲ့အထူးအကြံပေးကော်မရှင်ကလည်းမျက်ခြေမပြတ်ကြည့်နေတာပါသမ္မတထရူမန်အစိုးရအဖွဲ့အနေနဲ့ပြည်သူ့အခွင့်အရေးဆိုင်ရာဥပဒေတွေကိုလွှတ်တော်ကအတည်ပြုပေးဖို့ဆောင်ရွက်နေတာတွေကိုတောင်ပိုင်းပြည်နယ်တချို့ရဲ့အချက်လွှတ်တော်အမတ်တွေကကန့်ကွက်ဖို့ဆောင်ရွက်ခဲ့တာကိုသိခဲ့ပြီးတဲ့နောက်မှာသမ္မတထရူမန်ကဒီအမိန့်ကိုထုတ်ခဲ့တာပါအာဖရိကအမေရိကန်တွေရဲ့မဲပေးခွင့်ကိုတားမြစ်နဲ့တောင်ပိုင်းပြည်နယ်တို့ရဲ့ဥပဒေတွေကိုသမ္မတထရူမန်ကရုပ်သိမ်းဖို့ကြိုးစားခဲ့တာလည်းဖြစ်ပါတယ
်။ကဲအခုတော့ဒီဩဂုတ်လအတွင်းကသမိုင်းဝင်အဖြစ်ပျက်တွေအကြောင်းကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်ဗျာ။ကျွန်တော်တို့မြန်မာနိုင်ငံသားတချို့လည်းရွေးချယ်ခံရလေရှိတဲ့ Fulbright ပညာတော်သင်အစီအစဉ်အကြောင်းမှာ1946ခုနှစ်ဩဂုတ်လတရနေ့မှာအမေရိကန်သမ္မတဟဲရီထရူမန်ဟာFulbright ဥပဒေကိုလက်မှတ်ရေးထိုးအတည်ပြုခဲ့ပါတယ်
။ Arkansas ပြည်နယ်အထက်လွှတ်တော်အမတ် J. William Fulbright ကဒီဥပဒေကိုအစိုးပြုတင်သွင်းခဲ့တာပါ။အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေအကြားပို့ပြီးတော့နားလည်မှုရှိလာအောင်နှစ်ဖက်နိုင်ငံကဆရာတွေ၊ပါမောက္ခတွေ၊အထက်ပညာရှင်၊အသိပညာရှင်၊ကျောင်းသားတွေအပြန်အလှန်တွားရောက်လေ့လာပြီးတော့နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတိုးတက်မှုတွေရှိလာအောင်ဒီအစီအစဉ်ကိုအောက်ထည့်ဖော်ရခြင်းဖြစ်တယ်လို့သူကပြောပါတယ်။
ဒုတိယကမ္ဘာစစ်လက်ကျန်းပစ္စည်းတွေကိုရောင်းချပြီးရရှိလာတဲ့ငွေတွေနဲ့ဒီအစီအစဉ်ကိုစတင်အကောင့်ထည့်ဖော်ခဲ့တာပါ Fulbright အစီအစဉ်ကနေဘလို့ဘာသာရမျိုးမဆိုလေ့လာသင်ယူလို့တဲ့အရေးချင်းမိကျောင်းသားပေါင်း1300လောက်ကိုပညာတော်သင်စုစည်းထောက်ပံ့ပြီးတော့ပွဲရရှိအောင်သုတေသနလုပ်ငန်းတွေအတွက်လည်းကူညီပါတယ
်အခုခါမှာ Fulbright အစီအစဉ်နဲ့နိုင်ငံပေါင်း184နိုင်ငံကအမှုပညာရှင်တွေအပါအဝင်ပညာရှင်ပေါင်း2000နီးပါးကိုအမေရိကန်ပြည်ထောင်စုစီကိုခေါ်ယူခဲ့ပြီးတော့အမေရိကန်နိုင်ငံသား13,500နီးပါးလဲနိုင်ငံရဲ့ချားကိုရောက်သွားခဲ့ပါတယ်။အဲ့ဒီစစ်စစ်မှာပါဝင်ခဲ့သူတွေထဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်တာဝန်ယူခဲ့တဲ့Boutros Ghali နဲ့အမေရိကန်ရုပ်ရှင်မင်းသား John Lithgow တို့လည်းပါပါတယ်
။ယူပဗေဒပညာရှင် Albert Einstein ကသမ္မတ Franklin Roosevelt ကိုစာရေးသားတဲ့အကြောင်းဆက်ပြီးတော့တင်ပြပေးခြင်းပါတယ်။တမိုင်းနဲ့ချီးပြီးတော့အပြောင်းလဲဖြစ်ခဲ့တဲ့ဒီစာကို1939ခုနှစ်ဩဂုတ်လ2ရက်နေ့မှာရေးသားခဲ့ပါတယ်။နိုဘယ်ပညာရေးဆုရှင်လည်းဖြစ် New Jersey ပြည်နယ်ပရစ်တန်တက္ကသိုလ်မှာစာသင်ကြားပြသသူလည်းဖြစ်တဲ့အိုင်းစတိုင်ဟာဒုတိယကမ္ဘာစစ်မတိုင်ခင်ကနာဇီဂျာမနီတို့ရဲ့ရန်ကနေလွတ်မြောက်အောင်ထွက်ပြေးလာခဲ့သူပ
ါမျိုးတပြုတ်လုံးကိုအသာလေးဖျက်ဆီးပစ်နိုင်တဲ့ယူရေနီယံဘုံးတစ်မျိုးကိုစမ်းသပ်တီထွင်သူတွေရှိနေပြီလို့သိပ္ပံပညာရှင်လည်းဖြစ်တဲ့အိုင်းစတိုင်ကသမ္မတရူးစ်ဗဲကိုသတိပေးခဲ့ပါတယ်ဒါပြင်နျူကလ িয়ার စမ်းသပ်မှုလုပ်နေတဲ့သိပ္ပံပညာရှင်တွေကိုငွေကြေးထောက်ပံ့ဖို့ကိုလည်းသူကစာထဲမှာတိုက်တွန်းထားတဲ့အပြင်အစိုးရအနေနဲ့ယူရေနီယံဓာတ်သတ္တုစတင်ရှာဖွေဖို့ကိုလည်းအကြံပြုထားပါတယ်
။အဲဒီနောက်တော့သမ္မတရူးစ်ဗဲဟာနျူကလ িয়ার ဘုံးပြုလုပ်ဖို့သိပ္ပံပညာရှင်တွေနဲ့အင်ဂျင်နီယာတွေပါတဲ့ကော်မတီတစ်ခုကိုဖွဲ့စည်းပေးခဲ့ပါတယ်။1940ခုနှစ်အရောက်မှာတော့နျူကလ িয়ার ဘုံးအမြန်ဆုံးထုတ်လုပ်နိုင်ဖို့အတွက်ထိတ်တန့်လျော့ဝဲအစီအစဉ်တစ်ရပ်ကိုစတင်ဖို့သမ္မတရူးစ်ဗဲကအမိန့်ထုတ်ပြန်ခဲ့ပါတယ်။မခင်ပြည်တွေကခုနကပြောသွားတာတွေကတော့ဒီနျူကလ িয়ার ဘုံးဘယ်လိုပုံစံမျိုးနဲ့စလုပ်ဖြစ်ခဲ့လဲဆိုတဲ့အကြောင်းပါဒါနဲ့တဆက်တည်းဒီတစ်ခါဆက်ပြောပြချင်တာကဒီဘုံးကိုဘယ်လိုစပြီးတော့အသုံးပြုဖြစ်ခဲ့လဲဆိုတာပါ1945ခုနှစ်ဩဂုတ်လ6ရက်နေ့မှာဂျပန်နိုင်ငံဟီရိုရှိမာမြို့ပေါ်ကိုဒီနျူကလ িয়ার ဘုံးကျချလိုက်တာမှာမီးလုံးကြီးတွေကောင်းကင်ကိုတက်လာပြီးတဲ့နောက်မှုပွင့်တဲ့မီးဂိုလုံးကြီးကိုလည်းဓာတ်ပုံတွေထဲမှာအလုံးတွေ့မြင်နိုင်ပါတယ်
ဒါဟာစစ်ပွဲအတွင်းနျူကလ িয়ার ဘုံးကိုပထမဆုံးအကြိမ်အသုံးပြုခဲ့တာဖြစ်ပြီးတော့ဟီရိုရှိမာတမြို့လုံးမိနစ်ပိုင်းအတွင်းမှာဘုံးလံကြောင်ပျက်စီးသွားပါတယ်။ဒါပြင်လူပေါင်း9သိန်းလောက်သေဆုံးခဲ့ပြီးအတော်များများဒဏ်ရာရပါတယ်။အမေရိကန်သမ္မတဟဲရီထရူမန်ကဒီနျူကလ িয়ার ဘုံးကိုအသုံးပြုဖို့သူကခွင့်ပြုခဲ့တာဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အဆုံးသတ်ဖို့ဂျပန်အနေနဲ့ညှင်းဆန်တဲ့အတွက်အခုလိုဘုံးကျဲတာဖြစ်ပါတယ်။
စစ်ပွဲအတွက်အရေးပါတဲ့ဟီရိုရှိမာမြို့ကိုအနုမြူဘုံကျဲချတာကိုကမ္ဘာကတည်ပြီးပါပြီစစ်ပွဲရဲ့အနေထားရုံကိုအမြန်ဆုံးအဆုံးသတ်ဖို့နောက်ဒီလူအသက်ပေါင်းများစွာရဲ့အသက်တွေငယ်ရွယ်တဲ့အမေရိကန်တွေရဲ့ဘဝတွေကိုကယ်တင်နိုင်ဖို့အခုလိုအနုမြူဘုံအသုံးပြုတာပါဂျပန်အနေနဲ့နောက်ထပ်စစ်ပွဲတွေမဖန်တီးနိုင်တဲ့အခြေအနေရောက်တဲ့အထိဒီဘုံကိုဆက်အသုံးပြုမှာမလို့သမ္မတထရူမန်ကပြောခဲ့ပါတယ
်ဟီရိုရှိမာပေါ်မှာဘုံကျဲချခဲ့ပြီးတဲ့အချိန်အထိဂျပန်တွေဟာစစ်မရက်ဆဲပဲဆက်ပြီးတော့တိုက်ခိုက်နေတာကြောင့်အမေရိကန်တွေဟာနာဂါဆကီမြို့ပေါ်ကိုလည်းနောက်ထပ်အနုမြူဘုံကျဲချခဲ့တာမှာလူ၄000လောက်သေဆုံးသွားပါတယ်။နောက်တစ်ရက်အကြာမှာတော့ဂျပန်အစိုးရအဖွဲ့ဟာလက်နက်ချဖို့သဘောတူခဲ့ပါတယ်ရှင်။
အောင်အောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လေအမေရိကန်တခွင်စီစဉ်ကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါရဲ့ရှင်။အခုသိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပေးပါတော့မယ်။မတ်ဆန်ဒီစိန်သိမ့်ဟာ digital ကဝေးဆိုတဲ့ကုမ္ပဏီတစ်ခုကိုမြန်မာနိုင်ငံမှာပူးတွဲတည်ထောင်ပြီး digital marketing လို့ခေါ်တဲ့ online ဈေးကွက်ထိုးဖောက်တဲ့ဝန်ဆောင်မှုလုပ်ငန်းပိုင်ရှင်လည်းဖြစ်ပါတယ်။သူဟာ media ဈေးကွက်ထိုးဖောက်ခြင်းနဲ့ကြော်ညာလုပ်ငန်းမှာအာရှတိုက်ကအသက်30အောက်လူငယ်အယောက်30ကို American အခြေစိုက် Forbes Magazine ကရွေးချယ်ဖော်ပြခံရသူစီးရင်မှလည်းပါဝင်ခဲ့သူဖြစ်ပါတယ်။Digital marketing ဆိုတာဘာလဲနည်းပညာအရဘာတွေကွာခြားလဲဆိုတာကို Matt Sandy စိန်သိန်းကို VOA Studio မှာကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာနှာစင်ကြရအောင်ပါရှင
် Matt Sandy စိန်သိန်းကျေးဇူးများတင်ပါတယ် VOA လာပြီးတော့တွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ဒီကနေ့စပြီးတော့ကျွန်တော် Matt Sandy လို့ပဲနာမည်ခေါ်ပြီးတော့မေးဝင်ပြပါနော
်ဟုတ်ကဲ့ပါဆို
တော့ပထမအဦးဆုံးတစ်ခုကမန်ဆန်ဒီတို့က digital marketing လုပ်နေတယ်ပေါ့နော် digital ကဝေဆိုတဲ့နာမည်နဲ့ကုမ္ပဏီထောင်ပြီးတော့ digital marketing လုပ်နေတယ်ဆိုတော့ကျွန်တော်တို့ပြည်သက်နားလဲအောင် digital marketing ဆိုတာဘာဆိုတာအရင်ဆုံးရှင်းပြပါလား
ဟုတ်ကဲ့အဲ digital marketing ဆိုတာဟိုဆန်တို့ဒီအရင်တော့ဒီ marketing ပေါ့နော်ဈေးကွက်ချဲ့ထွင်တဲ့လုပ်ငန်းဆိုတဲ့နေရာနေစားရပေါ့နော်အဲ့တော့ဒီလုပ်ငန်းရှိတာကတော့ဟို marketing ဆိုတဲ့ဟာရှိရတော့ကြားခဲ့ပြီပေါ့နော်ငွေကိုရဲဆန်တို့ဒီစီးပွားရေးစားလုပ်တယ်ဆိုလို့ရှိရင်ဈေးကွက်ချဲ့ထွင်ရတဲ့ဟာလုပ်ခဲ့ကြရပေါ့နော်အဲ့တော့အရင်တော့ကပုံမှန် traditional marketing ကပေါ့နော်ရိုးရမပြတ်လုပ်လာတဲ့ပုံမှန် marketing ကနေဆန်တို့အခုနောက်ပိုင်းမှာ internet ပေါ်လာပြီးတော့ခွဲထွက်လာတဲ့ဒီ online ကိုအသုံးပြုပြီးတော့သုံးတဲ့ marketing ကိုဒီ digital marketing လို့ခေါ်ပါတယ်ရှင
် internet ကိုသုံးမယ် online ကိုသုံးမယ်တဘောကကွန်ပျူတာတို့ cell phone တို့ tablet တို့သုံးမယ်သုံးပြီးတော့ဈေးကွက်မြင့်တင်ရေးလောက်တာ
ဟုတ်ကဲ့ဆို
ဘာဖြစ်လို့ digital marketing ကိုမဆန်နေရစိတ်ဝင်စားပြီးလုပ်တာ
ဟုတ်ကဲ့ရှင်စနီးရဲ့ဟိုအနေနဲ့ပြောမယ်ဆိုလို့ရှင်စနီးရဲ့ background ကတော့ marketing ပေါ့နော်စနီးကဒီအရင်တော့ကလည်းပုံမှန် marketing တွေလုပ်ခဲ့တယ်အလုပ်တင်နေလုပ်ခဲ့တယ်ပေါ့နော်ဒါပေမဲ့ဒီနှစ်တွေပိုင်းမှာနောက်ပိုင်းမှာစနီးတို့ဒီ internet တွေအများသုံးလာကြတယ်ပြီးတော့ဒီ tools တွေလည်းအများများလာတယ်ဒီဟိုဘယ်လိုပြောမလဲစနီးတို့ရဲ့ဒီဟိုနေ့စဉ်ဘဝထဲမှာဒီနည်းပညာရေးပါမှုကအရင်ကြီးကြီးလာတဲ့အချိန်မှာစင်တို့က trend ကလည်းပြောင်းလာတယ်ပေါ့နော်လူတွေရဲ့စိတ်ဝင်စားမှုအရင်တော့ဆိုလို့ရှင်စင်တို့ဒီပုံမှန် marketing အနေနဲ့ဆိုလို့ရှင် Facebook ကြော်ညာရေးရှိမယ်သတင်းစာရေးရှိမယ်စာအုပ်တွေမှာကြော်ညာကြမယ်ပေါ့နော် magazine တွေမှာဒါပေမဲ့နောက်ပိုင်းကျတော့စင်တို့ဒီဟာတွေကလူတွေကိုရောက်တဲ့နှုန်းကအရင်နေလာတယ်စင်တို့ဒီမြန်မာနိုင်ငံမှာဆိုလို့ရှင်လည်းဒီလွန်ခဲ့သော5နှစ်6နှစ်လောက်ကနေစပြီး internet သုံးတဲ့အရေးအတွက်ကအရင်များလာတယ်အဲ့တော့လူတွေရဲ့နေ့စဉ်ဘဝနဲ့ဒီသူတို့ရဲ့ရှေ့ကိုရောက်ဖို့ဆိုတဲ့ဟိုဈေးကွက်ချဲ့ထွင်တဲ့နေရာမှာဆိုလို့ရှင်စင်တို့ဒီ digital marketing အရင်ရေးစီလာအဲ့ဒီအတွက်ပုံမှန်တိုင်းပြောမယ်ဆိုလို့ရှင်တော့အရင်လုပ်နေကြ marketing ကနေပုံစံ platform တစ်ခုကိုသုံးပြီးတော့ digital marketing ကိုစပြီးလုပ်ခဲ့တာပါ
ဆိုတော့ငကိုဈေးကွက်မြင့်တင်တဲ့ဈေးကွက်ကိုထိုးဖောက်တဲ့နီလန်းနဲ့ဒီ digital marketing နီလန်းနဲ့နီးပညာပိုင်းမှာအတိတ်ကကွာခြားတယ်ဆိုရင်ဘယ်ကွာခြားချက်ရှိလ
ဲအရင်တော့တော့ဒီကျမတို့ကဒီဘယ်လိုပြောမလဲmarketing လို့ပြောလိုက်လို့ရှင်လူတွေစီဘယ်လိုရအောင်လုပ်မလဲဆိုတဲ့ဟာအဓိကပါเนาะအဲ့ဒီဟာကိုစနေအရင်စဉ်းစားလေးရှိရယ်ဒီကိုယ့်ရဲ့ဒီကြော်ညာဒီကုန်ပစ္စည်းကိုဘယ်လိုလူတွေမြင်အောင်လုပ်မလဲဆိုတဲ့ဟာအဲ့မှာဆိုလို့ရှင်စတို့ဒီဇိုင်းမှာသုံးတဲ့ platform ပေါ့เนาะဈာခံပစ္စည်းကဘာဖြစ်နိုင်လဲဟိုဒီ magazine ဖြစ်နိုင်လားဒါမှမဟုတ်လူတွေသွားနေတဲ့နေရာမျိုးမှာစတို့ဒီဟို billboard တွေကြော်ညာမလားပေါ့เนาะအဲ့လိုမျိုးတွေနဲ့သုံးခဲ့တဲ့အချိန်မှာဒီနည်းပညာရဲ့ကွာခြားချက်ကဘာလဲဆိုလို့ရှင်စနေခုနကပြောခဲ့လိုပဲပေါ့เนาะလူပေါင်းတန်ပေါင်းများစွာရှေ့နေမှာသုံးနေတဲ့လူကတဝက်ကြော်ကြော်လောက်ရှေ့ internet ကိုအခုမြန်မာနိုင်ငံရဲ့အခြေအနေဆိုလို့ရှင်အဲ့တော့စရုတ်ဒီရောက်ရှိတဲ့နှုံးကလည်းအရန်ကွာသွားပါရဲ့ရှင်ပြီးတော့နောက်တစ်ခုကကျတော့ဒီကုန်ကြစီပေါ့နော်ကုန်ကြစီကနေပညာကိုတုံးချလိုက်တော့နေပညာကအခုချိန်မှာအရန်စီမကြည့်တော့ဘူးညီမတို့အရင်တော့ငယ်ငယ်တုန်းကလိုပေါ့နော်အဲ့တော့အဲ့မှာဈေးကုန်ကြစီမှာလည်းအရန်တက်တာပါအဲ့တော့ဒီဟာကကွာခြားချက်ပါရှင်ရိုးရိုးမားကတ်တင်းနဲ့ဒီ digital marketing ပါပေါ့နော်ပြီးလို့ရှင်ကိုပြောချင်တဲ့ message ကိုမြန်မြန်လေးရအောင်လုပ်နိုင်တယ်အဲ့ဒါတစ်ခုကအရန်ထိရောက်ပါရဲ့ရှင
်နောက်တစ်ခုကခုန digital marketing online marketing ဆိုလို့ကျွန်တော်သိတဲ့လောက်ကျွန်တော်နားလည်တဲ့လောက်ကျွန်တော်မှားရင်ပြင်ပေးပါဗမာပြည်မှာကဒီအင်တာနက်သုံးတဲ့လူတွေအများစုကသူတို့အများဆုံးသုံးတာ Facebook ပဲ
။
ဟုတ်လား website ကြီးတွေသွားတာလည်းတိတ်မတူလေးတယ်ကြာတယ်ပေါ့နော်။ website ကြီးလည်းတိတ်မတော့ဆိုတော့ Facebook ကိုအဓိကသုံးကြတာဆိုတော့ဗမာပြည်ရဲ့ online marketing တွေ Facebook မှာအဓိက marketing လုပ်တာလား
။okay အဲ့အားကအရင်ကောင်းတဲ့မေးခွန်းပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်ကဒီ online marketing လို့ပြောချင်မှာစနေခုနကရှင်းပြသွားသလိုဒီလူမှုကွန်ရက်ကိုသုံးတယ်ပေါ့နော်လူမှုကွန်ရက်မှာဆိုလို့ရှင်လဲ Facebook တခုတည်းရှိရတော့မဟုတ်ပေါ့နော်အများကြီးရှိရဲဒါပေမဲ့အခုဖြစ်တဲ့ပြဿနာတော့မဟုတ်အခြေအနေတခုကဘာလဲဆိုလို့ရှင်ကျွန်တော်ကမြန်မာပြည်မှာ internet လို့ပြောလို့ရှင် Facebook ကိုပဲသုံးကြရပါတယ်သာဝရစံတို့ဒီနေရီမှာမေးစီရပါတော့လူတွေကမေးစီရဟိုအင်တာနက်သုံးပါသလားလို့မေးလို့ရှင်သူကမသုံးလို့ဖြစ်ဒါပေမဲ့ Facebook ကြတော့သုံးတယ်အဲ့လိုမျိုးပေါ့နော်အဲ့တော့ ဒီကလည်းဆိုတော့ဘယ်လိုဖြစ်နေလဲဆိုတော့ခုနကပြောသလိုမျိုးပဲဆန်ရူဒီဟိုဒီနှစ်တည်းမှာအင်တာနက်ကိုစပြီးတော့ဆန်ရူစသုံးလာတဲ့အချိန် SIM cap ဆိုတာလည်းအရင်တက်တာလာတဲ့အချိန်မှာဟို Facebook ကလည်းအရင်တက်လာတဲ့အချိန်ဖြစ်နေတဲ့အချိန်မှာဆန်ရူရဲ့လူထုရဲ့ပေါ့နော် digital experience လို့ပြောမလားဒီအတွေ့အကြုံကဘာနဲ့စလဲဆို Facebook နဲ့စလို့ဖြစ်သွားတာကိုအဲ့တော့လူတွေအကုန်လုံးဒီ platform မှာရောက်နေတယ်အဲ့တော့ဟိုဥစားဆန်ရူအနေနဲ့ပြန်ပြီးတော့ကြည့်ရလူ marketer ပေါ့နော် marketer တောင်အနေနဲ့ပြန်ကြည့်ရခါကြလို့ရှင်လူတွေအရောက်ဆုံးနေရာကိုသုံးတဲ့နေရာမှာလဲonline marketing လို့ပြောလို့ရှိရင် Facebook ပဲရှိရဲ့အဲ့တော့ဆန်ရူလောလောဆယ် Facebook marketing ကတော့အရင်များနေတယ်ခုနပြောလို့ website တွေပါလို့ဆိုတာလည်းမရှိလားမဟုတ်ရှိရဲ့ဒါပေမဲ့ website ကိုသုံးတဲ့လူကအ ਨੇ စုပဲသူတို့တွေကဘယ်လိုမျိုးလဲဆိုလို့ရှိရင်ဒီဟိုတခြားသူတို့ရဲ့ client ရဲ့ပေါ့နော်ဖောက်တယ်တွေကဒီဟိုနိုင်ငံသားမှာရှိတဲ့လူတွေများတာလဲ website ကိုသုံးတာများအဲ့တော့မြန်မာပြည်ရဲ့ online marketing အနေနဲ့ပြောမယ်ဆိုရင်ဈေးကွက်ရပဲမယ်ဆိုတော့အရင်နှုတ်သေးရလို့ပြောလို့ရတယ်ပြီးလို့ရှိရင်ဒီ Facebook ကိုအဓိကထားလို့ပြောလို့ရရှင
်ဟုတ်ပြီဆိုတော့ကျွန်တော်ကဆိုကြပါစို့လုပ်ငန်းရှင်တယောက်အနေနဲ့ကျွန်တော
်
မဆန်နေလို့ ਨੇ online marketing လုပ်ဖို့ကျွန်တော်လုပ်အပ်တယ်ကျွန်တော်ဘာတွေသိဖို့လိုအပ်တယ်လဲအဲ့ဒါကဘယ်လိုအလုပ်လုပ်တာလဲ
ဟုတ်ကဲ့အဓိကပေါ့နော်အကိုကအကိုရဲ့ပစ္စည်းကိုဖောက်ချင်တယ်ပေါ့နော်ဖောက်ချင်တယ်ဈေးကွက်ထဲမှာဖောက်ချင်တယ်ဆိုလို့ရှိရင်အကိုရဲ့ဒီအဓိက online marketing လုပ်တော့မယ်ဆိုရင်စံတို့အများနဲ့မိတာသူ့ရဲ့ target ကဘာတူလဲပေါ့နော်ဟိုဥပမာဘယ်လိုပြောမလဲအကိုဒီဟို human resource လိုမျိုးပေါ့နော်ဟိုဟွာမျိုးဒီ client မျိုးကသူတို့အနေနဲ့ကြတော့လူတိုင်းကိုသွားပြီးတော့ဟိုဖောက်ဆရာမလို့သူတို့တိဖို့လိုတာကတခြားလုပ်ငန်းရှင်တွေကိုပဲသူတို့တိဖို့လိုတယ်ပေါ့နော်အဲ့တော့စံတို့အနေနဲ့အများအားပြောလို့ရှိရတာဘာလဲဆိုလို့ရှိရင် agent အရင်ပေးရပေါ့နော်အကိုရဲ့ဒီအဓိကဟုတ်တယ်ကဘလိုမျိုးဟိုလူတန်းစားလဲဘလိုမျိုးနေပင်မှာရှိလဲအဲ့ပုံမှာမူတည်ပြီးတော့ပဲစမ်းတော့ tools ကိုတောင်းတယ် tools ဆိုရယ်ခုနကပြောရဲပေါ့နော်ဘယ်ဟာကိုတောင်းရင်ကောင်းမလဲဒါပါတော့ Facebook solution တော့အခုအနေနဲ့ဘယ်သူမဆိုမဲကြမင်းမအသက်ရွယ်မရေးဟိုဒီအလုပ်ကံမျိုးကိုရောက်နိုင်တယ်ရောက်နိုင်တော့စမ်းတော့ Facebook ကနေကြော်ညာတာကြတော့အခုအနေနဲ့အရန်ရောင်းကောက်ပေါက်ချင်တဲ့ဒီလိုမျိုးကုန်ပစ္စည်းတွေကိုပေါ့နော်ကိုကြော်ညာရင်အဆင်ပြေနိုင်တယ်ဒါပေမဲ့အခုရဲ့အခုသွားစနေ target ကဘယ်လိုပြောမလဲနည်းနည်းဟိုနည်းနည်းသေးပြီးတော့ဗောနော်နည်းနည်းအဆင်ပြေတဲ့ဟာမျိုးရှိရဆိုလို့ရှိရင်တော့ဒီ Facebook မှာအကြီးကျယ်ကြော်ညာနေလည်းမထူးဘူးဗောနော်အဲ့တော့အဓိကလုပ်ငန်းရှင်တယောက်အနေနဲ့သိရမှာ online marketing ကိုသုံးနေဆိုလို့ရှိရင်လည်းဒီ social media မှာမဟုတ်တခြားဟာတွေလည်းသူတို့သုံးလို့ရတယ်ဒါပေမဲ့သူတို့သိရမှာသူတို့ရဲ့အဓိကဖောက်တဲ့ကဘယ်သူလဲဆိုတော့သိဖို့လိုရပါတယ်ရှင်
ကိုကြကြသိန်းစီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာစီစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။ VOA American တန်ကထုတ်လွှင့်ပေးနေတဲ့တောက်ကြနေညပဲအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်တန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတန်လွှင့်နေတဲ့တနအီစာအစီအစဉ်အစအဆုံးကိုမြန်မာစံတော်ချိန်ည10နာရီကနေ17နာရီအထိပြန်ပြီးတော့ထုတ်လွှင့်ပေးနေမှာဖြစ်ပါတယ်။မနေ့ဖန်စနေနေ့မနေ့ပိုင်းအစီအစဉ်တွေမှာတော့အခုညပိုင်းမှာနားဆင်ခဲ့ရတဲ့သိပ္ပံနဲ့ဤပညာအမျိုးသမီးကန္တာတွေကိုနားဆင်ကြရမှာပါရှင်။အခုတောက်ကြနေညာပဲထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကကြီးညာပေးပါအောင်မရှင
်ရုရှားနိုင်ငံပေါ်တန်ခတ်ရေးယူမှုအစ်တစ်ချမှတ်ဖို့မနေ့ခြားသောရင်းနေကအမေရိကန်အထက်လွှတ်တော်မှမဲခွဲဆုံးဖြတ်ခဲ့တာကိုတုံ့ပြန်သွားမှာဖြစ်တယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနကဒီကနေ့တောက်ကြနေမှာပြောဆိုလိုက်ပါတယ်ဒီတန်ခတ်ရေးယူမှုအစ်တစ်ဟာအမေရိကန်ပြည်ထောင်စုကနိုင်ငံတကာရေးရာတွေအပေါ်မှာဝင်ရောက်ဆက်ဖက်လွန်ရာကြတာကိုဖော်ပြနေတာလဲဖြစ်တယ်လို့လည်းဆိုပါတယ်မော်စကိုကအမေရိကန်တန်ယုံနဲ့ကောင်စွဝင်ယုံတွေမှာအလုံးလုံးနေကြတဲ့အနည်းပညာဆိုင်ရာဝန်ထမ်းတွေနဲ့တန်တမန်တွေရဲ့အရေးအတွက်ကိုအမေရိကန်ပြည်ထောင်စုမှာရှိတဲ့ရုရှားတန်အမတ်တွေနဲ့နည်းပညာဆိုင်ရာဝန်ထမ်းတွေရဲ့အရေးအတွက်အတိအကျတိုင်းပဲထားဖို့ကိုလည်းတောင်းဆိုထားကြောင်းရုရှားနိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ခင်ဗျာတတန်းခုနှစ်နှစ်ရှိဖြစ်တဲ့ Obama Care လို့ခေါ်တဲ့ဈေးနှုန်းသက်သာတဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်တစ်စိတ်တစ်ပိုင်းကိုပယ်ဖျက်ဖို့ဒီနေ့မနက်အစောပိုင်းကအမေရိကန်အထက်လွှတ်တော်အတွင်မဲခွဲဆုံးဖြတ်တာမှာရှုံးနိမ့်သွားခဲ့ပါတယ်။ပါကစ္စတန်နိုင်ငံဝန်ကြီးချုပ်နဝဇ်ရှာရီဖ်ဟာဝန်ကြီးချုပ်တာဝန်ကိုထမ်းဆောင်ဖို့မသင့်တော်တော့တဲ့အတွက်ယာရုကနေချက်ချင်းဆင်းပေးဖို့နိုင်ငံတော်တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။ယာရုတာဝန်ကနေဆင်းပေးဖို့တရားရုံးချုပ်ကဆုံးဖြတ်လိုက်ပြီးမကြခင်အတွင်းမှာပဲတရားရုံးရဲ့ဆုံးဖြတ်ချက်ကိုမစ္စတာရှာရစ်ကလက်ခံခဲ့တယ်လို့ဝန်ကြီးချုပ်ယုံပြောခွင့်ရသူကကြေညာခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါစစ်ဆေးဆန်းသတ်တဲ့ကိရိယာတွေနဲ့စီးပွားတွေကိုအကူအညီပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကိုပန်ကြားထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ပြောကြားထားတာကို AFP သတင်းဌာနမှကိုးကားဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ WHO ကိုပန်ကြားတာမှချက်ချင်းအကြောင်းပြောင်းချက်မရဘူးလို့လည်း AFP ကအေးသာဖော်ပြထားပါတယ်ခင်ဗျာ။
ဇူလိုင်လ28ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရေးမှူးကမတ်စုမုံဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်ရှင်။ VOA American တန်ရက်စနေနေ့မနက်ဖက်အစည်းအဝေးကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49လို့ကနေဖတ်ယူနိုင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.